to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလာမီတာ190ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျမသင်္ကေတထိုက်ပါရှင်ကိုအောင်နဲ့အတူသတင်းတွေကိုကြီးညာမှာပါ။အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြပါပြီ။နယ်သာလန်နိုင်ငံသားကုံသွဲရေးနဲ့ဖွံ့ဖြိုးရေးဝန်ကြီး Secret Cut ဒီသတင်းပါအတွင်မြန်မာနိုင်ငံကိုတွားရောက်ပြီးရိုဟင်ဂျာတွေဌာနပြန်ရေးဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြားရဖို့ရှိပါတယ်
။ကောင်းပါပါရှင်။မြန်မာနိုင်ငံထဲမှာ Facebook လူမှုကွန်ရက်ပေါ်ကနေလှုံ့ဆော်ရေးသားမှုတွေကို2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်တားဆီးဖို့အမေရိကန်ပရဟိတအဖွဲ့တစ်ခုကသတိပေးလိုက်တဲ့သတင်းမှကြားမှာကတော့
Facebook ကသူတို့ညာတိုင်းကိုသတင်းဌာနတွေမှာမြင်ရတယ်ဆိုပြီးကြောင်းတာမျိုးဟိုရှော့ဖို့လို Facebook ကိုကျွန်တော်တို့ယုံနေလေဒီဟာကို Facebook ကို
Facebook တာဝန်ခံတွေကိုအကြံပြုခဲ့သူတွေထက်ကတူဖြစ်တဲ့ကိုမြတ်သူပြောတော်တာပါအပြည့်စုံကိုတော့မကြခင်ကြာမှာပါဒါအပြင်အမေရိကန်နိုင်ငံကိုဥတီလာနေတဲ့အမေရိကတိုက် 11 ကရွှေ့ပြောင်းဒုက္ခသည်တွေကိုတားဆီးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်ကိုတတ်တာ9000ဆီလုထားတဲ့အခြေအနေတွေနဲ့ကရင်အမျိုးသားအစည်းအရုံး KNU ကအရေးပေါ်အစည်းအဝေးကျင်းပနေတဲ့သတင်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါဦးရှင်
တဘောရာတီတတာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့မှာလွှတ်တော်အသစ်ကိုမဲပေးရွေးကောက်နေကြပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတရာဒူသက်တမ်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလတ်တွေကအမေရိကန်နိုင်ငံရေးမှာအာဏာချေညှိမှုအပြောင်းလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်သက်တမ်းနှစ်နှစ်အတွက်လဲအပြောင်းလဲဖြစ်သွားနိုင်ပါတယ်အောက်လွှတ်တော်အမှတ်နေရာ435နေရာမှာအလုံးပြန်လဲရွေးကောက်တင်မြှောက်မှာဖြစ်ပြီးအထက်လွှတ်တော်အမှတ်နေရာ100တဲက35နေရာနောက်ပြီးနေ50တဲကပြီးနေ36ခုတို့မှာအုပ်ချုပ်ရေးမှုတွေကိုရွေးချယ်ကြမှာဖြစ်ပါတယ်အထိုက်ခံဒီမိုကရက်တီဘက်ကအောက်လွှတ်တော်ကိုထိန်းချုပ်သွားနိုင်တယ်လို့လူမှုဆန္ဒကောက်ယူမှုတွေမှာရောသုံးသက်သူတွေကပါခံမှန်းနေကြပါတယ်ဒီမိုကရက်တီဘက်ကအောက်လွှတ်တော်မှာအများစုဖြစ်ဖို့အလေးတားနေပြီးအများစုဖြစ်ဖို့အတွက်ကတော့လက်ရှိရထားတဲ့အမှတ်နေရာထက်နောက်ထပ်23နေရာထပ်ပြီးတော့ရယူနိုင်ဖို့လိုအပ်ပါတယ်။ Democratic ဘက်က49နေရာရထားတဲ့အထက်လွှတ်တော်မှာ Republican တို့ကအမှတ်နေရာ51နေရာနဲ့အသာစီးရနေတာကိုထိန်းထားနိုင်ရေးသမ္မတ Trump ကထောက်ခံသူတွေကိုမဲဆွယ်နေတဲ့အပေါ်မှာ Republican တွေအားထားနေကြရပါတယ်။ဒီကနေ့ရွေးကောက်ကြမဲ့အထက်လွှတ်တော်အမှတ်နေရာ35နေရာထဲမှာတော့ Democratic လက်ရှိထိန်းချုပ်ထားတဲ့26နေရာနဲ့ Republican 9နေရာပါဝင်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်း Donald Trump အသာစီးရခဲ့တဲ့ပြည်နယ်တွေထဲက Tennessee ပြည်နယ်အပါအဝင်ပြည်နယ်10ခုကအထက်လွှတ်တော်အမှတ်နေရာကိုထိန်းချုပ်နိုင်ဖို့ Democratic ဘက်ကကြိုးပမ်းနေကြပါတယ်ရှင
်အီရန်နိုင်ငံတွင် Islamic အစိုးရ IS အဖွဲ့ရဲ့အကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားရနေရာ200ကျော်တွေ့ရှိကြောင်းကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်ဤရအနာပိုင်းဒီနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစီကအချက်လက်တွေကိုအခြေခံပြီးတော့ကုလသမဂ္ဂလူခွင့်ရုံးနဲ့ဤရဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်တို့ကထုတ်တဲ့အစီရင်ခံစာထဲမှာတော့ဒီအစုလိုက်ပြုံလဲမြုပ်နှံထားတာတွေမှာတည်ဆုံးသူ6000 ကနေ12000လောက်ထိပါတယ်လို့ဖော်ပြထားပါတယ်နောက်ပိုင်းမှာလည်းအစုလိုက်ပြုံလဲမြုပ်နှံထားတာတွေထပ်ပြီးတော့တွေ့ရအောင်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အခုတွေ့ထားတဲ့အစုလိုက်ပြုံလဲမြုပ်နှံထားတဲ့နေရာတွေကထပ်ဝက်ကိုတော့နိုင်နွားပြည်နယ်ထဲမှာတွေ့ရတာဖြစ်ပြီးတော့ပထမဆုံးသောအစုလိုက်မြုပ်နှံရာနေရာကိုတော့2014ခုနှစ်နောက်မဲမှာတွေ့ခဲ့ရတာပါအမေရိကန်ရဲ့လေကြောင်းထောက်ကူနဲ့အီရတ်လူညိုရေးတပ်ဖွဲ့တွေကစစ်သေးကြောအဖွဲ့တွေစီကနေနေမီတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်မှာအစုလိုက်ပြုံလဲမြုပ်နှံထားရနေရာတွေပိုးပြီးတော့ဖော်ထုတ်နိုင်ခဲ့တာပါနိုင်ငံပြည်နယ်တစ်ခုတည်းမှာတင်သေဆုံးသူရုပ်အလောင်း4000ကနေ3500လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်အဲ့ဒီဒေသကို Islamic အစိုးရ IS တို့က3နှစ်ကြာထိတ်ချုပ်ခဲ့တာဖြစ်ပြီးအပြင်းထန်တိုက်ခိုက်မှုတချို့လည်းဖြစ်ခဲ့တယ်လို့ကုလသမဂ္ဂကဖော်ပြထားပါတယ်။နိုင်နွားပြည်နယ်ပြင်ခါကက်ဆဲလာအယ်ဒင်နဲ့အန်ဘာပြည်နယ်တွေထဲမှာလည်းတည်ဆုံသူတွေကိုအစုလိုက်ပြုံလိုက်မြုပ်နှံထားတာတွေကိုရှာတွေ့ထားပါတယ်။ဖော်ထုတ်တွေ့ရှိထားတဲ့အစုလိုက်ပြုံလိုက်မြုပ်နှံခံထားတဲ့နေရာ202ခုကနေတည်ဆုံသူရုပ်လောင်း1300နီးပါးကိုဖော်ယူပြီးဖြစ်ကြောင်းလည်းအစီရင်ခံစာကဖော်ပြပါရယ်ခင်ဗျာ။
အီရန်နဲ့ဆက်အနီးအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရာပြည်နယ်တွင်မှာတာလီဘန်တပုန်နော့ကရဲတပ်ဖွဲ့ဝင်20ကျော်ကိုတပ်ဖြတ်ပြီးအရေးပါတဲ့တပ်ဖွဲ့စခန်းတစ်ခုကိုသိမ်းယူထားတဲ့အကြောင်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်ပက်ရှီကိုခရိုင်မှာညချိန်တိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းအာဖဂန်စစ်တပ်အရာရှိတွေကဒီကနေ့အင်္ဂါနေ့မှာအတည်ပြုပါတယ်နိုင်နဲ့ချီကြမ်းမြင့်ခဲ့တဲ့တိုက်ခိုက်မှုအတွင်းခရိုင်တွင်းကဆက်သွယ်ရေးလိုင်းတွေပါပြတ်တောက်သွားတာကြောင့်တေဆုံးထဏ်ရာရသူအရေးအတွက်တိကျသိရဖို့အနာပိုင်တို့စူးစမ်းနေစေဖြစ်တယ်လို့အမည်မဖော်တဲ့အရာရှိက VOA ကိုပြောပါတယ်။မနေ့တနင်္လာနေ့ညတကောင်မတိုင်ခင်လေးမှာတိုက်ခိုက်ခံခဲ့ရတဲ့ရဲတပ်ဖွဲ့စခန်းမှာနေဆက်ရေးရာတပ်ဖွဲ့ဝင်50လောက်တာဝန်ချထားကြောင်းပြည်내ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဒါဒူလာကာနီက VOA ကိုပြောပါတယ်။တာလီဘန်ပြောခွင့်ရတဦးကတော့တာလီဘန်တိုက်ခိုက်ရေးသမားတွေကအာဖဂန်အစိုးရတပ်ဖွဲ့ဝင်30ကျော်ကိုတပ်ဖြတ်20ကျော်ကိုဖမ်းဆီးပြီးရဲစခန်းတွင်းကလက်နက်ခဲယံတူလော်ယုံကိုပါသိမ်းဆည်းရမိတဲ့အကြောင်းပြောဆိုထားပါတယ်။တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံရဲ့ပြီးခဲ့တဲ့လကလွှတ်တော်ရွေးကောက်ပွဲတွေအတွင်းတိုက်ခိုက်မှုတွေကြောင့်တည်ဆုံးထဏ်ရာရသူ400ကျော်ရှိခဲ့တယ်လို့လဲကုလသမဂ္ဂကပြောဆိုထားပါတယ်ရှင်
။တူရကီနိုင်ငံသား၏ဝန်ကြီးမာဗလော့ကာဗူဆိုဂလူဟာဒီ sorry သတင်းတော်ဂျမက်ကရှိုဂီအသက်ခံရတဲ့သတင်းချက်လက်တွေတူရကီအစိုးရရှိမှထပ်ပြီးတော့ရှိနေပြီးဒီတည်ဆုံးမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်တဲ့အခါမှာလူများသိအောင်ထုတ်ပြန်မဲ့အနေအထားရှိကြောင်းဒီကနေ့ပြောပါတယ် sorry arabia ပါဝင်ဒီချက်လက်တွေကိုစိတ်ဝင်စားတဲ့နိုင်ငံတွေအနေနဲ့ကြီးစုနိုင်တဲ့အခွင့်အရေးပေးထားတယ်ဆိုတာတူရကီအနေနဲ့ပြောကြားထားကြောင်းဂျပန်နိုင်ငံကိုတွားရောက်တဲ့ခီးစဉ်တွင်ကာဗူဆိုဂလူကသတင်းတော်တွေကိုပြောခဲ့တာပါကာရှိုဂီဟာအော်တိုဝါလာနှစ်ရည်ကတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စီရုံးတွင်ဝင်ရောက်သွားပြီးတဲ့နောက်အသက်ခံခဲ့ရတာပါအရင်တော့ကတော့ sorry arabia ဘက်ကကာရှိုဂီဟာကောင်စီဝင်ရုံးတွင်ကဘေးမသီရမခပြန်ထွက်သွားကြောင်းပြောပေမဲ့နောက်ပိုင်းမှာတော့သူဟာကောင်စီရုံးတွင်ဝန်ထမ်းအနေနဲ့ကိုရီးလက်ရောက်ချင်းမြားရကနေလေဗင်းညစ်ခံပြီးတော့တည်ဆုံသွားကြောင်းပြန်ပြောင်းလဲပြောဆိုပါရဲဒီတည်ဆုံမှုဟာကြိုတင်စီစဉ်တက်ဖြတ်မှုဖြစ်တယ်လို့ sorry အစိုးရရှိနေကပြောပေမဲ့လည်းဘသူကစီစဉ်ညွှန်ကြားခဲ့တယ်လဲဆိုတာကိုတော့မပြောပါဘူးsorry ဘယင်ဆယ်မန်နဲ့တူရကီသမ္မတရစ်ချစ်ပ်တေးအာဒူဝမ်တို့ဆက်သွယ်စကားပြောကြားကြပြီးတဲ့နောက်ဒီတက်ဖြတ်မှုမှာဘယင်ဆယ်မန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတော့သမ္မတကလက်ခံထားတဲ့အကြောင်းကာဗူဆိုဂလူကပြောပါတယ်ဒါပေမဲ့လည်းလူ15ယောက်ပါဝင်တဲ့အဖွဲ့ဟာသူတို့ဘာသာတူရကီကိုလာပြီးတော့အခုလိုလှုပ်ကြံတက်ဖြတ်မှာမဟုတ်ဘူးဆိုတာရှင်းနေကြောင်းနဲ့ဘသူအမိန်ပေးစစ်ခိုင်းမှုနဲ့ဒီလိုတက်ဖြတ်ခဲ့လဲဆိုတာကိုစုံစမ်းစစ်ဆေးသူတွေအနေနဲ့ဖော်ထုတ်ဖို့ကာဗူဆိုဂလူကပြောကြားသွားပါတယ်ခင်ဗျာ
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရီမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Netherlands နိုင်ငံခြားကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဝန်ကြီး Secret Cut ရဲ့ဒီသတင်းပတ်အတွင်းမြန်မာနိုင်ငံခီးစင်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးမယ်လို့ Netherlands အစိုးရကသတင်းထုတ်ပါတယ်။ရိုဟင်ဂျာ2000ကျော်တို့ပထမဆုံးအထုပ်အနေနဲ့လာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုပြန်လာဖို့ရှိနေချိန်မှာပဲဝန်ကြီး Cut ရဲ့ခီးစင်ထွက်ပေါ်လာတာပါ။ရွှေကြရီဌာနီပြန်ရင်မှာဘေးကင်းလုံခြုံမှုရှိရှိလူခုံတိတ်ခါနဲ့အညီဆန္ဒအလျောက်ဖြစ်မှသာဆောင်ရွက်ဖို့နယ်သာလန်ဘက်ကဆက်ပြီးတိုက်တွန်းมาဖြစ်တယ်လို့ဒီသတင်းပတ်တွေ့ဆုံဆွေးနွေးမှုတွေမှာလည်းဒီကိစ္စကိုတိုက်တွန်းပြောဆိုမယ်လို့ဝန်ကြီးကတ်ကပြောဆိုထားပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုသွားမဲ့နယ်သာလန်နိုင်ငံသားကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးကအခြေအနေကိုဗတ်ပေါင်းဆောင်ကရှုမြင်သုံးသပ်နိုင်ဖို့နိုင်ငံရေးသုံးသပ်သူတွေတတိယနိုင်ငံတွေကတန်တမန်နေရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမယ်လို့ပြောဆိုထားပါတယ်။ဒုက္ခသည်ပြဿနာအာဏာပိုင်တွေရဲ့တုံ့ပြန်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးမှုတွေကိုဝင်ကြီးအနေနဲ့အတွင်းကြကြလေ့လာဖို့ဆန္ဒရှိတယ်လို့လည်းအစိုးရထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာအဖြစ်အသိမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့အပါအဝင်ဌာနေပြန်နိုင်ရေးအတွက်မြန်မာအစိုးရကိုတောင်းဆိုချက်အတော်များများရှိနေပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာဘက်ကနေထွက်ပြေးရသူတွေကိုလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်တင်မခံသလိုနိုင်ငံသားဖြစ်ရေးအတွက်လည်းအာမခံချက်ပေးမထားပါဘူးရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေဟာကြာသပတေးနေ့မှာမြောက်ကိုရီးယားအစီအမံအရာရှိတွေနဲ့နယူးယောက်မြို့မှာတွေ့ဆုံမှုရှိပါတယ်။တင်းလာနီကထုတ်ပြန်တဲ့နိုင်ငံသားဌာနရဲ့ကြေညာချက်မှာပွန်ပေဟိုနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အစီအမံအကြံပေးကင်မြောင်ချိုတို့ဟာစင်ကာပူထိပ်သီးဆွေးနွေးပွဲပူးတဲ့ကြေညာချက်မှာပါဝင်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အားလုံးစစ်ဆေးပြီးလုံးဝအပြီးတိုင်ဖျက်သိမ်းကြောင်းနောက်ဆုံးအတည်ပြုနိုင်တဲ့အဆင့်ပါဝင်အရေးကြီးတဲ့ကဏ္ဍ၄ခုလုံးမှာတိုးတက်မှုတွေဘယ်လောက်ရှိလာလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်ဇွန်လကစင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းဆင်မှနျူကလ িয়ার လက်နက်ဖျက်သိမ်းရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားသဘောတူညီခဲ့ကြပေမဲ့မြောက်ကိုရီးယားအနေနဲ့ဒီသဘောတူညီချက်အတိုင်းအကောင့်နဲ့ပေါ်ရမှာနှေးကွေးတာကြောင့်ဆိုပြီးတော့နှစ်နိုင်ငံကြားအဆင်မပြေဖြစ်နေပါရခင်ဗျာ
အစ္စလမ်ဘာသာပေါ်ထိပါဆော်ကားမှုကြောင့်လွန်ခဲ့တဲ့၈နှစ်ကတည်တံ့ချက်မှခံထားရပြီးတဲ့နောက်ထောက်ချခံထားတဲ့ပါကစ္စတန်ခရစ်ယာန်အမျိုးသမီးအာဆီယာဘီဘီရဲ့ခင်ပွန်းဖြစ်သူကပါကစ္စတန်မှာဆက်ပြီးနေဖို့မလုံခြုံတော့တာကြောင့်မိသားစုအနေနဲ့ဥရောပမှာနိုင်ငံရေးခလုံခွင့်ရဖို့ကြိုးစားနေတဲ့အကြောင်းပြောဆိုထားပါတယ်။အစ္စလမ်ရဲ့တမန်တော်မိုဟာမက်ကိုစော်ကားမှုနဲ့2010ပြည့်နှစ်ကဘီဘီကိုတရားရုံးကတည်တံ့ချမှတ်ထားတာကိုပြီးခဲ့တဲ့သတင်းပတ်အတွင်းပါကစ္စတန်တရားရုံးချုပ်ကပယ်ဖျက်လိုက်ပြီးနောက်မှာဇနီးဖြစ်သူကိုလည်းအိမ်ပြန်ခွင့်မပြုဘူးလို့ခင်ပွန်းဖြစ်သူကပြောဆိုထားပါတယ်ရှင်။
မငြိမ်မသက်ဖြစ်နေတဲ့ကင်မရွန်နိုင်ငံအနောက်မြောက်ဒေသကကျောင်းတစ်ကျောင်းကိုတနတ်သမားတွေကဝင်စီးပြီးကျောင်းအုပ်ပါဝင်ကျောင်းသူကျောင်းသား80လောက်ကိုဖမ်းဆီးသွားပါတယ်။လူမှုကွန်ရက်မှာတင်လိုက်တဲ့ဗီဒီယိုမှာတော့မဲမောင်နေတဲ့အခန်းမှာတုံ့လို့ချော်ချပုံပေါ်နေတဲ့ဒဇာကန်ကလေးတွေကိုတွေ့ရပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ဒီကနေ့ညပိုင်းထိုင်တန်ရောက်တဲ့တွေကိုမှတင်ငင်ထိုင်တဲ့ကွန်အောင်တို့ကညင်ညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လင်းချင်တဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အကြမ်းဖက်တက်ခံရမှုနဲ့အလွန်မင်းစီးရဲမွဲတေမှုတွေကြောင့်အမေရိကတိုက်အလဲပိုင်းနိုင်ငံတချို့ကနေထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုရောက်အောင်လာဖို့မိုက်ပေါင်းထောင်ချီလိုပါသေးတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီလူအုပ်ကြီးအမေရိကန်နိုင်ငံထဲမဝင်ရောက်နိုင်အောင်ဟန်တာဖို့အတွက်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာအမေရိကန်တပ်ဖွဲ့ဝင်အင်အား9000ကျော်ကိုစေလွှတ်ထားပြီးဖြစ်ပါတယ်။အမေရိကန်ကိုဦးတည်လာနေတဲ့အဲ့ဒီလူအုပ်ကြီးတွေကခလုံခွင်တောင်းခံမဲ့သူတွေရောက်လာနိုင်ပွဲရှိတဲ့အယ်ပါဆိုနယ်စပ်မြို့ကမြို့ခံတွေကတော့မြို့မှချင်းတဲ့တကယ်လက်တွေကွာဟာချက်ကိုမိမောင်းထိုးပြနေပါတယ်တက်ကစ်ပြည်နယ်အနောက်ပိုင်းမှာရောက်ရှိနေတဲ့ VOA သတင်းထောက်ရမွန်တိုင်လာကသတင်းပေးပို့ထားတာကိုဒေါခင်ဆိုဝင်ပြောပြပေးပါရှင
်ကောင်းပါပြီအမေရိကတိုက်လေပိုင်းကနေခြိတက်လာတဲ့ထောင်နဲ့ခြိတဲ့လူအုပ်ကြီးဟာသူတို့ရဲ့ခရီးရှည်ကိုဘယ်တော့ဆုံးခန်းတိုင်မလဲဆိုတာခန့်မှန်းမှုစောနေပါသေးတယ်။ဒါပေမဲ့အမေရိကရဲ့တက်တန်းဝယ်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာအမေရိကနဲ့မက္ကဆီကိုနယ်စပ်မှာတပ်ဖွဲ့တွေကိုဆင့်လွှတ်ထားပြီးဖြစ်ပါတယ်။မက္ကဆီကိုနယ်စပ်တက်ဆက်ပြည်နယ်မှာနေထိုင်ကြသူတွေကဒီလူအုပ်ကြီးအရေးကင်တွယ်ပုံနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်နေကြတယ်လို့လူကိုလူလိုတန်ဖိုးထားဖို့ကိုလည်းအခြေတင်ပြောဆိုနေကြပါတယ်။ El Paso မြို့ကမလန်နီဂါစီယာရဲ့ခံယူချက်ကတော့
I feel like we're welcoming to others and
ကျွန်တော်အနေနဲ့ကတော့တခြားလူတွေကိုကြိုဆိုရမယ်လို့ခံယူပါတယ်။ဒါဟာ El Paso မြို့ရဲ့အစဉ်လာဖြစ်လို့ကျွန်တော်သဘောကျပါတယ်။
အမေရိကန်နိုင်ငံတက်ဆက်ပြည်နယ်အနောက်ပိုင်းနဲ့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူတွေဟာမက္ကဆီကိုနိုင်ငံဟွာရက်စ်မြို့ကလူတွေနဲ့မိသားစုချင်းယဉ်ကျေးမှုချင်းရိုင်းပင်းကြပြီးစီလုံးကြပါတယ်။အမေရိကန်နိုင်ငံမှာခိုးလုံခွင့်ရဖို့ကြိုးစားရင်းလမ်းခုလတ်မှာတည်ဆုံခဲ့ရသူတွေအတွက်နှစ်ဖက်အိမ်နီးချင်းတွေစုပေါင်းပြီးနှစ်ဆင်စုတောင်းပွဲတွေကျင်းပပါတယ်။အမေရိကတိုက်အလဲပိုင်းကနေခြိတက်လာနေတဲ့လူအုပ်ကြီးသူတို့မြို့ကိုရောက်လာခဲ့မယ်ဆိုရင်ကြိုးဆိုဖို့အသင့်ပြင်ထားတယ်လို့မက္ကဆီကိုနိုင်ငံဟွာရက်စ်မြို့ကဓာတ်ပုံသတင်းတောက်Luis Torres ကပြောပါတယ
် Están preparándose con
They're preparing shelters. People are supporting
တို့မျိုးကန်တွေကသူတို့အတွက်ယာယီခိုးလုံစရာတဲတွေ၊စားနပ်ရိက္ခာတွေ၊အဝတ်အစားတွေအထူးသဖြင့်စောင့်ဝင်ပြီးဆိုတော့အနှွေးတဲ့တွေပါအစင်သစ်ဖြင့်အောင်ပြင်ဆင်ထားကြပါတယ
် El Paso မျိုးကကက်သလစ်ဖုံးတော်ကြီးကက်သလစ်ဖုံးတော်ကြီးမာကိုရပ်ပိုဆိုကတော့
We know what they're living over there. We know what they're
doing. သူငငနေမှာဘလို့နေထိုင်ရလဲဆိုတာကျွန်တော်သိပါတယ်။သူတို့ဘလို့တွေ့ကြုံခံစားနေရတယ်ဆိုတာလည်းသိတယ်လေ။ဒါကြောင့်သူတို့လာရင်လက်ခံမှုပြင်ဆင်ထားကြတာပါ။
အယ်ပါဆိုမြို့ဟာတက်ဆက်ပြည်နယ်မှာလုံခြုံစိတ်အချရာဆုံးဖြစ်ပြီးတော့အမေရိကန်တခွင်လုံးမှာတော့လုံခြုံမှုအဆင့်9ရှိပါတယ်။ဒီမိုကရက်တွေကိုထောက်ခံတဲ့ခရိုင်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့နေဆက်တားဆီးရေးကြိုးပမ်းမှုကိုထောက်ခံတဲ့မြို့ကန်တချို့နဲ့အဲ့ဒီလူအုပ်ကြီးအမေရိကန်မျိုးမနှင်းနိုင်အောင်ဟန့်တားဖို့လုပ်နေတဲ့အမာခံတွေလည်းရှိပါတယ်။အယ်ပါဆိုမြို့ကန်အီယန်ဗာလစ်ရဲ့အမြင်ကတော
့ If it's 7000what prevents them from bringing on another 7000.
တပ်ဖွဲ့9000ချထားပြီးသူတို့မဝင်နိုင်အောင်ပိတ်ဆို့နိုင်မယ်ဆိုရင်နောက်ထပ်9000ထပ်ချမယ်ဗျာ။ နိုင်ငံထဲမဝင်နိုင်အောင်စီတာထားရပါမယ်ကျွန်တော်တို့နိုင်ငံထဲဝင်ခွင့်ကိုဘလို့သတ်မှတ်တယ်ဆိုတာသိအောင်လုပ်ရမှာဖြစ်ပါတယ
်တကယ်တော့အခုလာနေတဲ့လူအုပ်ကြီးရဲ့အရေးအတွက်ဟာတပ်ဖွဲ့ဝင်အင်အားတဝက်ထက်တောင်နေနေပါသေးတယ်ဒါပေမဲ့အယ်ပါဆိုမြို့ကန်တူဦးဖြစ်တဲ့အယ်ဒိုကိုလီကတော့လူငုံကြီးအတွက်တပ်ဖွဲ့တွေချထားတာအထိုက်လျောက်အဆင်ပြေတယ်လို့သုံးသပ်ပါတယ်
They're making it seem like people are coming with guns and stuff and there's no way they would come
with guns. But we don't know what we're getting. That's why we don't know what we're getting. That's why we don't know what we're getting. That's why we don't know what we're getting. We don't know what we're getting in Mexico. We don't know what we're getting. We don't know what we're getting.
နေကြဆောင်ရေကင်းကလည်းနေဆက်တတိုင်းနားမှာကင်းလှရင်ဒေသခံတွေကိုနှုတ်ဆက်နေပါတယ
်။ Are you guys doing? Fine, we came down to visit the wall.
သမရထရမ်ကတော့မက္ကဆီကိုပြည်နယ်ခွေကမက္ကဆီကိုနိုင်ငံရဲ့ဗီရာခရုစ်ပြည်နယ်ကိုဖြတ်ပြီးအမေရိကန်မှာခိုလုံဖို့ဥတီလာနေတဲ့လူအုပ်ကြီးတွေမှာအနေရရှိသူတွေပါလာတဲ့ဆိုပြီးအမျိုးသားလုံခြုံရေးကာကွယ်ဖို့တပ်ဖွဲ့တွေကိုစေလွှတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဒေသမှာနေထိုင်ကြသူတွေကတော့သမရထရမ်ရဲ့လှုပ်ရက်တွေလေကြီးမိုးကြီးအပြောတွေနဲ့သူ့အာဏာစိုးမိုးမှုကိုဒီနေ့ကျင်းပတဲ့တပ်တန်းဝင်ရွေးကောက်ပွဲကစမ်းစစ်ပါလိမ့်မယ်လို့အယ်ဘတ်ဆိုမြို့ကအိုသွန်မဒီနာကပြောပါတယ်
။ Now let's two countries get together, two neighbors.try and get together to solve the problem
by yourself. တူပေါင်းဆောင်ရွက်ကြမယ်။အင်းကြီးချင်းအချင်းချင်းပြဿနာကိုအတူတူဖြေရှင်းကြရမှာဖြစ်ပါတယ်။သူတို့ကိုစော်ကားမယ်။သူတို့ခြံစည်းရိုးနားမှာကပ်ပြီးတော့ခြံစည်းရိုးထတ်ခတ်မယ်။စသဖြင့်ဒါရီအားလုံးလိုက်လုံနေမယ်ဆိုရင်ဘလို့မှအထောက်ကူမဖြစ်တယ်လို့ဘယ်သူ့အတွက်မှလည်းကြိုးမရှိပါဘူး
။ Texas ပြည်နယ်က Vice Leader Del Sue Pueblo ဆိုတဲ့တီဂွာဌာနတိုင်းရင်းသူ Anna Paris ကတော့အချုပ်အခြာအာဏာပိုင်နဲ့သူတို့နိုင်ငံရဲ့တမိုင်းကိုပြန်ပြောင်းပြောပြပါတယ်။
Not only my nation, but many other Native American nations have been dishonored for centuries.
ကျမရဲ့နိုင်ငံဒီမကပါဘူး။တခြားဌာနအမေရိကန်တိုင်းရင်းသားတွေရဲ့နိုင်ငံတွေအတော်များများဟာရာစုနှစ်တွေနဲ့ကြီးပြီးဂုံတီးအဖျက်ခံခဲ့ရပါတယ်တဲ့။ဒီမြေမှာနှစ်ပေါင်း300ကျော်ခံစားခဲ့ရတာဖြစ်လို့ဘာဖြစ်လို့အခုမှတခြားလူတွေကအန္တရာယ်ပေးမှာကိုကြောက်နေကြရတာလဲလို့သူကမေးခွန်းထုတ်လိုက်တာဖြစ်ပါတယ်ရှင်
။ Token ဆိုဝင်တင်ပြတော့တာပါ။ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကသွေးသွေးတွေထိုးလုံဆောင်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအားနည်းချက်တွေရှိခဲ့ပြီး2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်ဖို့တီးခြားလွတ်လပ်တဲ့သုတေသနအဖွဲ့တစ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ American အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Business for Social Responsibility BSR ရဲ့မြန်မာနိုင်ငံမှာ Facebook အသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာရဲ့တွေ့ရှိချက်အပေါ်မှာတော့မြန်မာနိုင်ငံကလူမှုရေးလှုပ်ရှားသူတွေကြိုဆိုခဲ့ကြပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကန့်သတ်မှုတွေနဲ့ကျုံ့ဝါမှာကိုလည်းဆိုရင်းနေကြတာပါ။အပြည့်အစုံကတော့မဆူမုံကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်အောင်အွန်လိုင်းကနေသွေးထိုးလုံဆောင်မှုတွေကိုဟန်တားရမှာထိထိရောက်ရောက်မလုပ်နိုင်ခဲ့တဲ့အကြောင်းအမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ BSR ရဲ့အစီရင်ခံစာကိုတော့ Facebook ကလည်းလက်ခံအတိအမှတ်ပြုလိုက်ပါတယ်။ Facebook ပေါ်ကနေသဘောထားကွဲပြားမှုတွေအကြမ်းဖက်မှုတွေပေါ်ပေါက်အောင်လုံဆောင်မှုတွေကိုဟန်တားရမှာအားနည်းချက်ဟာဒီနှစ်မတိုင်ခင်အချိန်အထိတွေ့ခဲ့ရကြောင်းအစီရင်ခံစာရဲ့တွေ့ရှိချက်ကိုလက်ခံကြောင်းလည်း Facebook ရဲ့မူဝါဒရေးရာဆိုင်ရာမန်နေဂျာတဦးဖြစ်တဲ့ Alex Warf ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လက်ရှိအချိန်အထိလည်း Facebook ရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေဆဲဖြစ်တဲ့အကြောင်း BSR အဖွဲ့ကတွေ့ဆုံမေးမြန်းခဲ့သူတဦးဖြစ်တဲ့လူငယ်နဲ့လူမှုတရားစတာဖော်ဆောင်ရေးစင်တာကကိုသက်ဆွေဝီကပြောပါတယ်
။အဓိကပြဿနာဖြစ်တဲ့ Facebook ကမြန်မာနိုင်ငံကြီးကိုနားလည်မယ်။အဲတော့ဒီသူတွေဒီမြန်မာပြည်ထဲမှာသူတွေဒီပါတနာလုပ်တဲ့အခွင့်အရေးတချို့ရှိတယ်လို့လည်းကျွန်တော်ကြားတယ်။ဒါပေမဲ့ဒီကြီးချက်ပုံပြီးတော့လေဒီရဲ့အခွင့်အရေးကြီးနဲ့ပါတနာပေါ်လို့ပြီးတော့ပုံပြီးတော့ကားတယ်ဆိုတာကားထောင်နေတာဒီပေါ်ကိုလို့ဆိုလို့လည်းမလို့ပါပဲ။ဒီတော့ခဏခဏကျွန်တော်ပြောတော့လေကျွန်တော်ပြောတင်တယ်။ဒါပေမဲ့ဟိုပါစပြန်လာလေဆိုတော့ဒီအကောင့်တွေက community channel နဲ့ဟိုပါတခုမှမမြင်ဆုံးတဲ့အတွက်ကြောင့်မထုတ်ချပါဘူးဆိုတာလေးပြန်လာတယ်။ဒါတော့အများကြီးကျွန်တော်ကတုံ့ပြန်တယ်အဲ့ဒီအကောင့်တွေကိုထုတ်ပြန်တယ်လို့ဒါပေမဲ့မအောင်မြင်တာများအခုဒီကတော့ Facebook ကတော့ဒီဟိုဆန်ရွေးဖြစ်နေလို့ပဲအဖြစ်လျှောက်လျှောက်ဖြစ်နေနေတာမှရှိတယ်။ဒီရောက်တော့အဲသုံးနေမှာလေ2020ခုနှစ်သုံးပြီးတော့ဆက်ပြီးတော့ဒီလိုမျိုးဒီလာဖြတ်ကြည့်ပြီးလုပ်နေပါပါ
မြန်မာနိုင်ငံမှာခံမှန်းကြီး Facebook သုံးဆွဲသူတန်း30လောက်ရှိနေပြီးတော့စိတ်ခေါ်မှုတွေအများအပြားရှိနေတယ်ဆိုတာကိုလည်းအစိုးရခန်းစာကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲလိုအရေးကြီးတဲ့အချိန်မျိုးတွေမှာတော့တည်င်းမားတွေဖြန့်ချီတာမျိုးလိုအဖြစ်မျိုးတွေမကြုံရအောင်ကြိုတင်ကာကွယ်ပြင်ဆင်ထားဖို့ကိုလည်းအစိုးရခန်းစာပြုစုသူတွေက Facebook ကိုတိုက်တွန်းထားပါတယ်။ဒီလိုဆောင်ရွက်တဲ့အခါမှာ Facebook အနေနဲ့ဒီထက်ပိုအားစိုက်ထုတ်ဖို့လိုအပ်ကြောင်းလည်း Facebook တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူနောက်တစ်ဦးဖြစ်တဲ့ကိုမြတ်သူကပြောပြပါတယ်။
ဒေတာဘောက်ပြင်ဆင်ထားဖို့လိုပါတယ်ကျွန်တော်ရွေးကောက်ပွဲတွေမှာဒီ Facebook ကိုတလွဲအသုံးပြုပြီးတော့ထုတ်သွားတဲ့ဟာကျွန်မမြန်မာပြည်မှာ ဟာဟိုတုံတုံလေးအကောလို့ကျွန်တော်တို့ကယူပါတယ်ပေါ့ခြေလမ်းတွေပေါ့နိုင်ငံရေးဆိုင်ရာဒီစစ်စစ်တွေတကအမှားတွေဖြန့်နေတာတော့ဒီလိုဟာမျိုးတွေကအများများဆက်ချီနေမှာပဲကျွန်တော်ဟို Facebook အနေနဲ့တားဆီးဖို့လို့လူတွေနေနေလဲဟို Facebook မှာတွေ့သမျှအရာတိုင်းပေါ့နော်တွေ့သမျှပို့ဆိုင်ကိုတုံမနေဘူးလို့လူတွေကျွန်တော်တို့က Facebook ဆိုတဲ့ဟာဒီဟိုကျွန်တော်တယောက်နဲ့တယောက်ဟိုခုလူဆက်တွေဆောင်ရွက်ဖို့ကြောက်ထားတဲ့ဟိုဟိုအဝဲဟိုဒုက္ခဝင်းဝိုင်းတစ်ခုဖြစ်နေပါတော့ဒီကျွန်တော်တင်မျိုးထုတ်လုပ်ပေးနေတဲ့သတင်းဆက်ရုံတစ်ခုမဟုတ်ဘူးသတင်းစာဌာနမဟုတ်ဘူးဒီဟာကိုသိဖို့လို့လေ Facebook ကတွေ့တဲ့ညတိုင်းဟိုသတင်းဌာနတွေမှာမြင်ရတယ်အဲဆိုပြီးကြောက်တာမျိုးဟိုရှော့ဖို့လို့လေ Facebook ဟိုကျွန်တော်တို့ယုံနေလေဒီဟာကို Facebook ကိုအလွယ်အသုံးပြုပြီးတော့ကျွန်တော်တို့ကိုဒီသတင်းစကားအမှားတွေနဲ့ပေးစစ်ခုဟုတ်ပါတော့နော်ဒီတမ်းမှုထုတ်တန်းပြီးတော့လိုရာသုံးချပါမယ်အနေနဲ့ရှိမှာပါပဲကြာ
Facebook ကတော့မကြသေးခင်ကနေစလို့မြန်မာနိုင်ငံကသုံးဆွဲသူတွေအကြားပုံမစည်းစစ်ဆောင်ကျိမှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကိုထိန်းချုပ်ဖို့မြန်မာဘာသာစကားကျွမ်းကျင်သူ100နီးပါးနဲ့ကြိုးပမ်းနေကြောင်းပြောဆိုထားတာပါအခုနောက်ဆုံးအစီအခံစာထွက်ပေါ်လာပြီးတဲ့နောက်မှာလည်းဒီထက်ပိုကြိုးပမ်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းဒီလိုတိုးမြင့်လှုပ်ဆောင်ရမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုမထိခိုက်အောင်တည်ထားဖို့လိုအပ်ကြောင်းလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွေ့အမှုတူဦးလည်းဖြစ်တဲ့ Journalist ကိုရရဲ့တာဝန်ခံကိုမြင့်ကျော်ကသတိပေးပါတယ်
။တကယ်တမ်းကျတော့ platform ပိုင်းရှင် Facebook ကဒီဟာမျိုးတွေကိုတကယ်ဟိုတိတိကျကျဆိုတာလေတကယ်ကိုဟိုဘယ်လိုခေါ်မလဲစကလုံးဖေတာလုံးလာမျိုးတွေမဟုတ်ပဲနဲ့တကယ်ရည်ရချက်နဲ့ပြတ်နှက်မှုနဲ့သူ့ရဲ့အတိုင်းတာနဲ့အဲ့ဒါမျိုးနားလဲစွာနားလဲသိရှိပြီးတော့ဟိုဖြုတ်ချတာဆိုခရင်းတာတော့အဲ့လိုလုံးနိုင်လို့မလုံးနိုင်ဘဲနဲ့တော့ဟိုဟိုဒီဇိုင်းဒီဇိုင်းနဲ့လောက်တာတွေကမလိုအပ်ပဲနဲ့ခွဲခြားနှိပ်ကွတဲ့ဟာမျိုးတွေအမြဲတည်းရှိနေတယ်။ဒါပေမဲ့အစိုးရကလည်းအဲ့ဒါကိုကြောင်းပြပြီးတော့စံတတ်တာမျိုးတွေလက်လက်စွာပြောဆိုခြင်းလို့တော့နေတဲ့လောက်ကနေလို့ကံတတ်တာမျိုးတွေဖြစ်လာနိုင်တဲ့လာလာတွေရှိတော့အမြဲကအဲ့ဒါမျိုးတွေဖြစ်နိုင်တယ်
မြန်မာနိုင်ငံမှာအမုန်းတရားဖျက်ချမှုတွေဟာ Facebook လူမှုကွန်ရက်မှာအဓိကတာဝန်ရှိခဲ့ကြောင်းကုလသမဂ္ဂနဲ့လူခွေလှုပ်ရှားသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ဘက်ဆိုင်ရာအရာရှိတွေနဲ့သဘောထားပြင်ထန်သူဘာသာရေးခေါင်းဆောင်တချို့ရဲ့အကောင့်တွေကိုလည်းဖယ်ရှားပစ်ခဲ့မှုပါတယ်ရှင်
။မဆုံမွန်တင်ပြတော့တာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဆိုင်းငံ့ထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ဟာအဖွဲ့ရဲ့သဘောထားယက်တီချက်တွေကိုညှိနှိုင်းဖို့ဒီကနေ့ကစပြီးတော့9ရက်ကြာအရေးပေါ်အစည်းအဝေးတရကျင်းပနေပါတယ်။ပြီးခဲ့တဲ့လတည်းနှစ်ပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညလာခမှာအခြေအတင်ဖြစ်စရာကိစ္စတွေကြောင့်ဆွေးနွေးမှုတွေဆိုင်းနာဖို့ကြေညာခဲ့ပြီးတဲ့နောက် KNU အဖွဲ့အတွင်းကျင်းပနေတဲ့အစည်းအဝေးကနေအခက်အခဲတွေကိုကျော်လွှားနိုင်ဖို့လည်းမျှော်လင့်နေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြချပါတယ်။
အခုစတင်ကျင်းပနေတဲ့ညီလာခံမှာတော့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်ဖို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမိုတူစေဖို့ကနိုင်ငံတော်အတိုင်ပင်ခံကိုအောက်တိုဘာ28ရက်ကအကြောင်းကြားခဲ့တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အဓိကဆွေးနွေးကြမှာဖြစ်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်နိုင်ကိစ္စအတွက်နီးလန်းရှာဖို့9ရက်ကြာအရေးပေါ်အစည်းအဝေးကျင်းပနေရဖြစ်ပါတယ်။ဖန်ခရိုင်၄ဝမှာကျင်းပတဲ့အစည်းအဝေးမှာတော့ KNU ကလက်မှတ်ရေးထိုးထားတဲ့တိုင်းနိုင်ငံလုံးပြစ်ခတ်ရစေးစာချုပ် SCA ပေါ်သဘောထားမတူညီတာတွေကိုလည်းဆွေးနွေးသွားမှာဖြစ်ကြောင်းအဖွဲ့ရဲ့ဗဟုအထွေထွေအတွင်းရေးမှူးနှင့်ဗဒုစောလာထွန်းကအခုလိုပြောပါရယ
် SCA ပြည်ပြည်ပေါ်ဆောင်ပြန်ဆိုင်ရာတွေမှာကကျွန်တော်ဒီနားလေကြမ်းမှုတွေကကျွန်တော်တို့ဒီအောင်လောက်ကြအောင်လည်းပေါ့သူကတော့သူကလည်းကျွန်တော်နားလည်မှုပြီးတယ်သူကလည်းကျွန်တော် SCA ပေါ်မှာကျွန်တော်ရှိပါတဲ့ဒီအဲ့တော့အမကိစ္စတွေပေါ်မှာလည်းအဲ့ဒီကျွန်တော်မျိုးနဲ့နားလည်ကြတယ်ပေါ့ဟိုလောကမှာ SCN ကိုစလုံးမှာဒီကွန်မတီကစစ်စစ်မှာကျွန်တော်အလုပ်ပုတ်တော့ပို့လို့ရဖို့နော်ဒီမှာလည်းကကွန်မတီကလာတဲ့မှာရှိတဲ့ဒီအနေကျတဲ့အတာကျတဲ့စစ်စစ်ကောင်းမှာစစ်စစ်မှာလည်းကအနိုင်ငံလူကနာဆောင်တဲ့ပုံစံမျိုးတော့နောက်ဒီမျိုးကြီးဆိုတဲ့ဒီမျိုးကြီးစစ်စစ်မှာကျွန်တော်ဒီနိုင်ငံစစ်စစ်မှာဒီအလုပ်ဖြစ်တတ်ဖို့လိုတာပေါ့နော်
ပြီးခဲ့လာတဲ့နေပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညီလာခံမှာတော့မြန်မာတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြည်အောင်စုကခွဲမထွက်ရေးတခုတည်းသောတပ်မတော်ဖွဲ့စည်းရေးကိစ္စကိုအဆိုပြုခဲ့ရာကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားလှုပ်လှုပ်ရှားရှားဖြစ်ခဲ့ကြတာပါအဆိုရနဲ့အပြစ်ကရစဲထားတဲ့လက်နက်ကိုင်ဖွဲ့တခုဖြစ်တဲ့ပိုးဦးမျိုးသားလူမျိုးဦးတပ်ဖွဲ့ PNLO နိုင်ကလည်းဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကတော့ညီနိုင်ဆွေးနွေးမှုတွေကလည်းပြည်လည်မှုရဖို့မျှော်လင့်ကြောင်းပြောပါရယ
်ကျွန်တော်တို့ကတော့ဒီ NCA စာချုပ်အတိုင်းပဲသွားဖို့ပြင်ဆင်လာတာပေါ့ NCA စာချုပ်ရဲ့ဏိဒမ်းမှာပြောထားတယ်ဆိုတော့စာချုပ်ကိုအောင်မြင်လေအဖြစ်နော်အကောင့်ထဲပို့သွားကြရမှာပေါ့နော်တညီတညွတ်ထဲ တန်တိတ်ဆန်ချတယ်လို့ကျွန်တော်လက်မှတ်ထိုးသားကြတယ်လေစာချုပ်မှာအဲ့လက်မှတ်ထိုးထားတဲ့အတိုင်းပဲကျွန်တော်အနေနဲ့ကတော့အူတဲ့အမြင်ပေါ့ကျွန်တော်ဖွဲ့စည်းရဲ့အမြင်ကတော့အစီစာချုပ်ကောင်းနေပေါ်တဲ့နေရာမှာကျွန်တော်အောင်မြင်သည့်အထိလောက်သွားဖို့အကြက်ကြဲရှိရင်လည်းပဲဖြည့်ရှင်းသွားဖို့ပေါ့ဗျာဆင်မမျောလင်းချက်ကတော့အဲ့ဒါပါပဲ
KNU အနေနဲ့ဒီလိုမျိုးညဉ့်ညိုင်းဆွေးနွေးမှုအခြေအနေတွေကိုသူတို့အဖွဲ့ထဲမှာပြန်ပြီးဆွေးနွေးဖို့လိုလိုက်တဲ့အတွက် KNU ကဥက္ကဋ္ဌနေရာမှာတောင်းယူထားတဲ့အပြည့်ရဲ့လက်နက်ကိုင်ခေါင်းဆောင်အနေနဲ့ဖွဲ့စည်းထားတဲ့ညဉ့်ညိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုလည်းရက်ရွှေဆိုင်ထားပြီး KNU ရဲ့အခုရေးပေါ်အစည်းအဝေးပြီးမှပဲပြန်ကျင်းပသွားမှာဖြစ်ပါရဲ့ခင်ဗျာ
ကိုဇော်ထက်တင်ပြတော့တာပါခရော့ရွှေတူးဖော်ရဲ့လုပ်ငန်းလုပ်နေတဲ့ကုမ္ပဏီတစ်ခုကိုအစိုးရကတရားစွဲတဲ့သတင်းတင်ပြပါမယ်မြန်မာနိုင်ငံကအကြီးဆုံးရွှေတူးဖော်ရဲ့လုပ်ငန်းကြီးတွေထဲကတစ်ခုဖြစ်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကနေပေးသွင်းဖို့ကြံရှိနေတဲ့ရွှေတွေကိုရလိုမှုနဲ့ကုမ္ပဏီဥက္ကဋ္ဌကိုပြီးခဲ့တဲ့ဇွန်လကအစိုးရကတရားစွဲဆိုထားသလိုကုမ္ပဏီရဲ့ထိပ်တန်းအရာရှိတွေကိုပါဆက်လက်တရားစွဲဆိုဖို့လည်းပြင်ဆင်နေပါတယ်ကုမ္ပဏီနဲ့ချုပ်ဆိုထားတဲ့စာချုပ်ကိုလည်းသဘောတူညီချက်ဖောက်ဖျက်မှုနဲ့အစိုးရဘက်ကပယ်ဖျက်ထားပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မမေခါကပြောပြထားပါတယ်
အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီအနေနဲ့အစိုးရဘက်ကပေးဖို့ရွှေပိတ်တာထောက်နေရာကျော်ရှိတယ်လို့တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒါပေမဲ့လည်းပေးစရာရှိတာတွေကိုမပေးတဲ့အတွက်အခုနောက်ဆုံးတရားစွဲလိုက်တာဖြစ်တယ်လို့ဥဆောင်ညွှန်ကြားရေးမှူးဦးတန်တိုင်းကပြောပါတယ
်။မူဖန်ထားပေမဲ့မိသေးတာတော့မကြောက်ဘူး။ဒီနေ့တင်ဟိုပေါ့တက်ကုန်းမှာရမဲတင်မြို့မှာရေစခန်းမှာဖွင့်ထားတာ
အရင်သမရဦးသိန်းစိန်အစိုးရလက်ထက်2017စက်တင်ဘာလမှာမန္တလေးတိုင်းရမဲသိန်းမြို့နယ်မိုးထီမိုးမီဒေသကဧရိယာ A က6000ကျော်ရှိတဲ့နေရာမှာရွှေတူးဖော်ခွင့်ပေးခဲ့ကြောင်းလဲဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီတင်တာမှာကုမ္ပဏီ18ခုဝင်ပြိုင်ခဲ့ပြီးဦးစိုးထွန်းရှိန်ဦးဆောင်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာ9နှစ်တာလုပ်ကိုင်ခွင့်ရရှိခဲ့တာဖြစ်ပါတယ်။လုပ်ပိုင်ခွင့်ရပြီးကုမ္ပဏီဟာသတ်မှတ်ထားတဲ့အတိုင်းရွှေတွေပေးသွင်းနိုင်ခြင်းမရှိလာခဲ့သလိုနောက်ပိုင်းမှာလည်းစာချုပ်ကိုပြင်ဆင်ပြီးလုတ်ကင်ခွင့်တက်တန်းတိုးပေးခဲ့ပေမဲ့လည်းပေးစရာရှိတာတွေပေးဖို့ပြက်ကွက်ခဲ့တယ်လို့တာဝန်ရှိသူတွေဘက်ကပြောဆိုထားပါလေ။အမှုနဲ့ပတ်သက်လို့သက်ဆိုင်ရာကုမ္ပဏီဘက်ကဆက်သွယ်ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူး။တယန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဦးဆောင်ညွှန်ကြားရေးမှူးဦးတန်တိုင်းကတော့ကုမ္ပဏီတာဝန်ရှိသူတွေကိုပါဆက်လက်တရားစွဲဖို့စီစဉ်နေတယ်လို့ဆိုပါတယ်
။နောက်တရားစွဲဆိုဖို့ကိစ္စတွေလည်းရှိတဲ့ခါကျတော့ဒါတွေကဟိုပြပြတဲ့အခါကျမှဆက်သွားလို့ရမယ်နေသားရှိတယ်။အကြမ်းပြင်းတော့ကျွန်တော်တို့ရထားတာတော့ဒီလုံခွက်ကြီးကို EOI ခေါ်တာပေါ့နော်။ဟို EOI ခေါ်မယ်ခေါ်ပြီးတော့မှအဲ့ဒီပုံမှာမူတည်ပြီးတော့မှတင်လာသမမှုနဲ့ပြန်ပြီးတော့လုပ်ဖို့တော့အကြမ်းပြင်းရထားတယ်။သို့တော့ဒီအဆင့်ကအပေါ်ကနေပြီးတော့ဆက်ပြီးတင်ပြရမယ်အဆင့်တွေကျန်နေသေးတယ်။အဲ့ဒီအဆင့်တွေပြီးမှပဲဆက်သွားလို့ရမယ်။ကျွန်တော်ကပုံမှန်30နဲ့ပေါ့နော်တပ်မှုတင်ဥတွေပုံမှန်30နဲ့ဖွင့်ထားတာကတော့ဆိုးဆိုးချိန်ပဲသူကတော့အဓိကကတော့ဥက္ကဋ္ဌဖြစ်လို့ဒီမှာတာဝန်အရှိဆုံးမို့လို့ကျွန်တော်တို့ကဖွင့်ထားတာသို့တော်လည်းရလုံမှုပေါ့နော်နိုင်ငံတော်ကစာချုပ်ရပေးသွင်းမှာတွေရှိတယ်အဲ့ဒီအရာတွေမပေးသင့်တဲ့အကြောင်းမို့လို့ကျွန်တော်တို့ကဟလာဟုတ်ရလုံမှုနဲ့တရားစွပ်မှုပါတယ်ဒီနေ့ကျုံကတော့ဒီကုမ္ပဏီမှာပါဝင်တဲ့အဖွဲ့တွေအားလုံးကိုဆွဲဖို့ဆိုမှကြောင်းပြန်ခါကြောင့်ဒီအဖွဲ့အားလုံးကိုလည်းကျွန်တော်ကဆွဲရမယ်
။အမျိုးသားကြီးဝါတိုးတက်ရေးကုမ္ပဏီဟာတစ်ဖက်မှာရွှေကိုဆက်ပြီးထုတ်နေပေမဲ့တစ်ဖက်မှာတော့အစိုးရစီကိုတတ်မှတ်ရွှေပမာဏမသွင်းနိုင်ပေ2018ဖေဖော်ဝါရီလမှာရွှေထုတ်လုပ်ခွင့်ပါမစ်လုံးဝရပ်ဆိုင်းခံခဲ့ရပါတယ်။တဆက်သေးစာချုပ်ပါစည်းကမ်းတွေအရရပ်ပေါင်း90အကြာမေလ18ရက်နေ့မှာစာချုပ်ကိုအပြီးရက်စဲလိုက်ပြီးဖြစ်တယ်လို့လည်းအစိုးရဘက်ကဆိုထားပါတယ်ရှင်။
မမေခတင်ပြသွားရပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေည7:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လည်နေပါတယ
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလံမီတာ190ရောကပါည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
ဒီနေ့ကျင်းပနေတဲ့လွတ်တော်သက်တမ်းဝဲရွေးကောက်ပွဲတွေအတွက်စန္ဒမဲပေးမဲ့သူတွေဆေးအားထက်သန်နေကြသလိုအထက်လွတ်တော်နဲ့အောက်လွတ်တော်နေရာစလုံးကိုဘယ်ပါတီကထိန်းချုပ်မလဲဖြေသိနိုင်ဖို့ပို့ပြီးတော့ဆေးလုံရှားနေကြပါလေ။ဒါစင်နဲ့ကြည်တဲ့အုပ်ချုပ်ရေးမှုတွေနဲ့ပြည်နယ်လွတ်တော်အမတ်တွေကိုလည်းဒီကနေ့မဲပေးရွေးချယ်ပါပါ။သမ္မတဒေါ်နယ်ထရန့်ရဲ့၄နှစ်သက်တမ်းကျန်နေတဲ့ကာလတဝက်သူ့စီစဉ်နေလွတ်တော်အားဥပဒေဖြင့်တည်ပြုနိုင်ရေးပေါ်မှာဒီရွေးကောက်ပွဲရလဒ်ကရိုက်ခတ်မှုရှိပါလိမ့်မယ်
။ This is one of the most important elections.of our entire lives
အမေရိကန်ပြည်သူတွေအနေနဲ့သမ္မတဒေါ်နယ်ထရန့်အပေါ်မှာယုံကြည်မှုရှိတယ်ဆိုတာကိုထောက်ခံမဲ့ပေးနိုင်တယ်လို့ပဲသမ္မတရဲ့အာဏာကိုထိတ်ချုပ်မဲ့မဲမျိုးတွေလည်းပေးနိုင်ပါလေပြည်내တော်တော်များများမှာအသက်30ယောက်လူငယ်တွေပါဝင်ကြိုတင်မဲ့ပေးတဲ့သူတွေမကြုံစဘူးများခဲ့ပါလေ
We're just excited for November 6th
နိုဝင်ဘာလ6ရက်နေ့အတွက်စိတ်လှုပ်ရှားနေပါပြီလို့ထက်ထန်ကြောင်းသားတယောက်ဖြစ်တဲ့ Matt Durdish ကပြောဆိုသွားတာပါနိုင်ငံတော်ကမှလည်းရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေနောက်ဆုံးချိန်ထိအကြိမ်နဲ့မဲဆွဲခဲ့ကြပါလေအာရီဇိုနာပြည်နယ်ဒီမိုကရက်ကိုယ်စားလှယ်လောင်းကတ်စတန်စင်နီမာဆိုရင်ကောလိပ်ဘောလုံးပြိုင်ပွဲခေါင်းပန်းလန့်ဖွင့်ပေးရမှာပါဝင်ခဲ့သလိုအတိုက်ခံရီပဘလစ်ကန်ကိုယ်စားလှယ်လောင်းမာသာမက်ဆယ်လီဆိုရင်လည်းနိုင်ငံတော်သချင်းကိုတီးဆိုခဲ့ပါလေမဲဆယ်စည်းရုံးနဲ့နိုင်ငံရေးကြော်ညာတွေနဲ့ရုံးမြင့်တန်းကြားတွေမှာပြသနေကြပါဘူ
း I look at my job as what can I do every day
ဒီစော်ရီပြည်နယ်ကစီသူတွေအတွက်နေ့စဉ်တစ်ခုခုလုပ်ပေးနိုင်ဖို့ကျွန်မအလုပ်တာဝန်မှာစုပြီးအထက်လွှတ်တော်နေရာပြိုင်မဲ့ Mega Skill ကကြော်ညာသလိုပြဿနာတွေကိုတကယ်တမ်းဖြေရှင်းပေးနိုင်မဲ့ထက်လွှတ်တော်အမတ်တယောက်ခင်ဗျားတို့မှာရှိသင့်ပါတယ်ဆိုပြီးဝင်ရောက်ရှင်းပြိုင်မဲ့ Josh Hurley ကကြေညာပါတယ်သမ္မတထရန့်ကတော့ American စီးပွားရေးခိုင်မာတာကိုကိုးကားပြောဆိုပြီး Republican တွေအတွက်နေ့စဉ်မဲဆွယ်နေပါတယ်တချိန်ထဲမှာမှတ်တမ်းမရမရှိပဲရွှေပြောင်းလာသူတွေအမေရိကန်ပြည်ထောင်စုကိုဝင်ဖို့ကြိုးစားနေတဲ့အန်ဒီယေကိုလည်းသူကသတိပေးပြောဆိုပါတယ
် The Democrats want to invite caravan after caravan
ဒီမိုကရက်တွေကဒီလိုလူအုပ်ကြီးတွေတအုပ်ပြီးတအုပ်ဝင်လာတာကိုကြိုးစုံနေပါတယ်အခုလူအုပ်ကြီးတွေထပ်ပြီးလာဖို့ပြင်နေတာတွေ့တယ်မဟုတ်လားဘယ်လိုလုပ်ပြီးဒီလိုဖြစ်ရတယ်ဆိုတာစဉ်းစားလို့တော့မရပါဘူ
းဒီလိုပြောတာကိုဒုသမ္မတအောင်ဂျိုးဘိုင်ဒန်တို့လိုDemocrats တွေကအခုလိုတုံ့ပြန်ပါလေ
We Democrats have to make it clear who we are. We choose hope over fear. We choose unity over division.
Democrats တွေအနေနဲ့ကျွန်တော်တို့ဘလူးလူတွေဆိုတာရှင်းလင်းလင်းပြရပါလိမ့်မယ်။ကြောက်ရွံ့မှုထက်မျှော်လင့်ချက်ကိုကျွန်တော်တို့ရွေးချယ်ခဲ့တယ်။ကွဲပြားမှုတွေထက်ညီညွတ်ရေးကိုကျွန်တော်တို့ရွေးချယ်တယ်။ရန်သူထက်မဟာမိတ်တွေကိုကျွန်တော်တို့ရွေးချယ်တယ်။လိင်ညာချင်းထက်အမှန်တရားကိုကျွန်တော်တို့ရွေးခဲ့ကြပါတယ
်။ Republican Party ဝင်အများစုအဖြစ်ရှင်းနေကြထိန်းထားခဲ့တဲ့အလုပ်တော်အမတ်နေရာအားလုံးကိုမဲဆန္ဒရှင်တွေကဒီကနေ့ရွေးချယ်ကြမှာပါလူထုစစ်တမ်းတွေမှန်ခဲ့မယ်ဆိုရင်ဒီမိုကရက်တွေကအလုပ်တော်ကိုအများစုအဖြစ်ထိန်းချုပ်လာနိုင်ပါတယ်တချိန်တည်းမှာပဲ Republican တွေဘက်ကပဲအထက်လွှတ်တော်ကိုမဆိုးသလောက်ကပ်ပြီးအသာစီးနဲ့အများစုအဖြစ်ဆက်ပြီးထိန်းထားလိမ့်မယ်လို့စစ်တမ်းတွေမှာဖော်ပြပါတယ်အထက်လွှတ်တော်မှာဒီမိုကရက်တွေပြန်ရွေးမယ်အမတ်နေရာရေးအတွက်က Republican တွေပြန်ရွေးမယ်ရေးအတွက်ထက်သုံးစားလောက်ပိုများပါတယ်Democrat ထက်လွှတ်တော်အမတ် Chris Van Hollen ကတော့ ABC ရုပ်သံကတဆင
့် Senate Democrats really face the toughest
ထက်လွှတ်တော် Democrat အမတ်တရားနှစ်ပေါင်း60အတွင်းအခက်အခဲဆုံးနိုင်ငံရေးအခြေအနေကိုရင်ဆိုင်နေရတယ်ဆိုပြီးပြောဆိုခဲ့တာပါဒီအခြေအနေမှာသူတို့အနေနဲ့ခက်ခဲမှမှယက်တီထားနိုင်တာကသူတို့ရဲ့ထူးခြားမှုလို့သူကဆိုပါတယ်သမ္မတ Donald Trump ကတော့ရွေးကောက်ပွဲအခြေအနေကိုအခုလိုပြောဆိုထားပ
ါ Well we're going to say I think we're doing very well certainly we're doing very well
ကျွန်တော်တို့ကြည့်ရပါလိမ့်မယ်ကျွန်တော်တို့အခြေအနေကောင်းတယ်လို့ထင်ပါတယ်တေးကြတာကတော့အထက်လွှတ်တော်မှာကျွန်တော်တို့အခြေအနေသိပ်ကောင်းပါတယ်။အောက်လွှတ်တော်မှာလည်းအခြေအနေကောင်းမယ်လို့ကျွန်တော်ထင်ပါတယ်။စောင့်ကြည့်ကြသေးတာပေါ့
။လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲဒီမှာဒိုက်ကန်ပါတီတွေကပဲပုံမှန်အားဖြင့်အနိုင်ရသွားတတ်လိရှိပါလေ။ပါတီကြီးနေရဲ့လွှတ်တော်နေရဲ့အပေါ်မှာတစ်ဖက်စီခွဲပြီးအများစုနဲ့ထိချုပ်တာမျိုးက ပါတီရည်တည်ချက်ကိုအခြေခံတဲ့ကွဲလွဲချက်တွေရှင်းမတိုးတာနောက်မဆုတ်တာအခြေအနေတွေပြတ်တော်မှာပုံပြီးညလာတဲ့ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမှဆူမုန်းနဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညနေပိုင်းတရက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့သတင်းပတ်ဒီစနေနေ့ကပြီးသွားတဲ့ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့သုံးသပ်ဖို့ပါပြီးခဲ့တဲ့နိုဝင်ဘာလဒီ3ရက်ဂျားဖြတ်ရွေးကောက်ပွဲမဲဆန္ဒနယ်73ခုရှင်ပြိုင်တဲ့နေရာမှာအာဏာရ NLD ပါတီက9နေရာအနိုင်ရပြီးတော့တိုက်ခန်းကြက်ခန့်ရေးပါတီက3နေရာအနိုင်ရပါတယ်ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့ကြိုတင်ခမန်းချက်တွေအတိုင်းနေရာတော်များများကဖြေထွက်ခဲ့ပေမဲ့လို့ဒီရလရဆိုရင်တော့လာမယ့်2010ရွေးကောက်ပွဲဟာဆိုလို့ရှိရင်အနာရ NLD ပါတီအတွက်အခက်တွေ့မဲ့အနေအထားဖြစ်တယ်ဆိုပြီးတော့တုံ့တက်မှုတွေကလည်းရှိနေတာပါ။ကြောင့်မလို့ဒီဒိတ်ဂျားဖြတ်ရွေးကောက်ပွဲရလတုံ့တက်ချက်နဲ့ပတ်သက်လို့ကျွန်တော်ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတဦးကတော့ဦးမျိုးရန်အောင်တိမ့်ပါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုသုတေသနဌာနပါကိုမျိုးရန်အောင်တိမ့်ဒီလိုင်းပေါ်မှာရှိပါလေ။နောက်တူကတော့နိုင်ငံရေးတုံ့တက်သူတူလည်းဖြစ်ပါလေ။နိုင်ငံရေးဆောင်မတွေလည်းရင်းနေတယ်ကိုတီဟာသွေးပါသူတို့နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါလေ။ကျွန်တော်ရင်ဆုံးတော့ကိုတီဟာသွေးကိုဖိတ်ခေါ်ချင်ပါလေခင်ဗျာ။ကိုတီဟာကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါလေ
။ဟုတ်ကဲ့ကိုတီဟာရေအခုဂျားဖြတ်ရလက်နဲ့ပတ်သက်လို့ပေါ့ခုနကပြောလို့ energy တွေ့တော့နောက်2020ဟာစင်ခေါ်ချက်ဖြစ်လာနိုင်တယ်ဆိုတော့တုံ့တက်မှုတွေရှိလို့ပဲတချို့ကလည်းဒါကငကူတွေကခမန်းပြီးသားပါတယ်ဒီဂျားဖြတ်က energy ထင်လောက်တော့မရနိုင်ဘူးဆိုတော့အဲ့တော့ဒီဂျားလက်နဲ့ပတ်သက်လို့ကိုတီဟာရဲ့အမြင်သိချင်ပါလေခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ဟိုပေါ်အားလုံးလည်းတည်တာပြီးတာကိစ္စဆိုကျွန်တော်တို့တူတူတုံ့တယ်ပဲကျွန်တော်ရဲ့လေးလာအတွေ့ရှိချက်ကိုပြောပါမယ်ဟုတ်ကဲ့အဓိက600ရှုံးသွားတာပေါ့နော်600ရှုံးသွားတဲ့အချိန်မှာဒီ၄နေရာကနိုင်ထားပြီးသားနေရာကိုပြန်ရှုံးသွားတာပါအဲ့တော့ဒီ600တွေက၄နေရာနိုင်ထားပြီးသားပြန်ရှုံးသွားတဲ့နေရာတွေကိုတုံ့တက်ကြည့်တဲ့အခါကျတဲ့အခါကျတော့ကျွန်တော်တို့ပြည့်ရှိချက်ကဒီရေကောက်ပွဲရလဒ်ကိုဖြစ်ပေါ်စေတဲ့အဓိကအချက်တစ်ခုနေနဲ့ပြောလို့ရတာကမဲလာပြီးတဲ့သူနည်းသွားတယ်ဆိုတဲ့အချက်ရယ်အဲ့ဒီမဲလာပေးသွားတဲ့သူမဲပေးတဲ့သူမဲသွားရေဆိုတော့ဒီတော့ဒီ2015တော့ NLD ကိုထောက်ခံတဲ့သူတွေလာပေးတာမဲသွားလို့ဒီရလက်ထွက်တယ်လို့အကြမ်းများပြီးပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမဲရလက်တွေကိုလေ့လာကြည့်တဲ့အခါမှာစက်ခံရေးကရတဲ့နေရာတွေတော်တော်များများကမဲတွေကသူကဘူတာတော့ရထားတဲ့မဲတွေတိတ်မကွာဘူးဆိုတာတွေ့ရပါတယ်။ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်စက်ခံရေးကသူရထားတဲ့အရင်ထဲရှိတဲ့အမာခံမဲတွေကိုသတိထိန်းထားနိုင်လို့ဒီရလက်ကိုဒီရအောင်ယူသွားနိုင်တယ်လို့ပြောလို့ရပါတယ်။ NLD ကတော့ဒီရထားတဲ့2015မှာရခဲ့တဲ့ရလက်ပြီးအားလုံးကိုအပြန်မမီတော့ဘူးဆိုတော့ကျွန်တော်အဲ့ဒီ600လုံးမှာကျွန်တော်တွေ့ရပါတယ်။ဆိုတော့ဟိုဒါကဒါပေးတဲ့မဲဒီဒါပေးတဲ့ဒီအတွက်နေသွားတဲ့အပေါ်မှာဒီရလက်ထွက်တယ်လို့ကျွန်တော်အကြမ်းများမေးတုံ့ပြန်လို့ရပါတယ်။တိုးတော့ချင်းချက်တစ်ချက်နေတယ်ကျွန်တော်ပြောချင်တဲ့တစ်ခုရှိပါတယ်။အဲ့ဒါပါလဲဆိုတပူးရွေးကောက်ပွဲပါ။တပူးကိုတုံ့တက်ကြည့်ရခါကျတော့တပူးရွေးကောက်ပွဲကတန်တဲ့ဒီကနေနေရနဲ့အရန်ကိုအထားပြီးထူးခြားချက်တခုရှိပါတယ်။အဲ့ဒါပါဆိုရေကောက်ပွဲမှာလာပြီးပေးတဲ့မဲဆန္ဒရေအတွက်က2015နဲ့ပိတ်ပြီးမကွာဘူး။အဲ့တော့အဲ90ရာခိုင်နှုန်းကျော်လောက်လာပေးခဲ့တယ်လို့ကျွန်တော်တို့တွေ့ရှိရပါတယ်။အဲ့ဒီမှာမှအဓိကပါထပ်ပြီးတွေ့ရှိရလဲဆိုတော့တန်ခါရေးပါတီက6000လောက်နဲ့အနိုင်ရရှိသွားပြီးတော့ NLD ကတော့6000ကျော်လောက်ပဲရတယ်။ဆိုတော့2015ရာလက်ကိုပြန်ကြည့်တဲ့အခါကျတော့ NLD က6000လောက်နဲ့နိုင်ထားပြီးတော့ကျွန်တော်တို့ဒီအကြံဉာဏ်ရေးပါတီက6000နဲ့ရှုံးသွားတယ်ဆိုတော့ဒီရလက်ကိုကြည့်မယ်ဆိုလို့ရှိရင်တပူးမှာတော့ဟလာအကြံဉာဏ်ရေးကမဲ1000လောက်အဲဒီဘက်ကိုပြောင်းပြီးရလာပြီးတော့ကျွန်တော် NLD ကပြန်နေရထားတဲ့မဲ1000လောက်ညော့သွားတယ်လို့ကျွန်တော်သုံးသပ်လို့ရတယ်။တပူးရွေးကောက်ပွဲကတော့ရွေးကောက်ပွဲဒီ73ခုလုံးမှာအရန်ထူးကြတယ်အဲ NLD အနေနဲ့ဒီရလက်ပေါ်မှာတော်တော်လေးကိုလေ့လာဆင်ခြင်ပြီးတော့အဖြေရှာပြီးတော့
ကျွန်တော်တို့ဒီ2020ကိုရေဖိုင်ဖို့လိုရဲ့ဆိုတဲ့အချက်ကိုတွေ့ရပါတယ်ဗျာ။ဟုတ်ကဲ့။ဒါက energy အတွက်ချက်ပြီးခေါင်းလောင်းဆိုပြီးတော့သုံးသပ်ကြပါရစေ။နောက်ချက်ကျွန်တော်မေးချင်တာကြန့်ခန့်ရေးပါတီဘက်ကပေါ့။ကြန့်ခန့်ရေးပါတီကပြောမယ်ဆိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲဒီမှာလည်းဒုတိယနေရာတော့သူတို့လိုက်ပါတယ်။ဒါပေမဲ့အခုဒီရွေးကောက်ပွဲအရဆိုရင်သူတို့ရဲ့ထောက်ခံမှုပိုလာတယ်လို့ပြောလို့ရလား။အရင်အတိုင်းပဲလို့ပြောလို့ရလား။ဘယ်လိုမြင်ပါလဲခင်ဗျာ။ကြန့်ခန့်ရေးနဲ့ပတ်သက်လို့လူတွေရဲ့ထောက်ခံမှု
ဟုတ်ကဲ့ဆိုတော့ကျွန်တော်ပြောရဲလို့ပါပဲအဲ့တမူကလည်းတက်တဲ့နေရာတွေလေ့လာကြည့်ခါမှာတက်ခဲ့ရသူကဘူလရရှိထားတဲ့မဲဆိုတာသူခိန်းထားနေတာတွေ့ရတယ်သူစိုးတက်ပြီးတော့လူရဲ့ယုံကြည်တာကမဟုတ်ပဲနဲ့တစ်ဖက်မှာ NLD ကိုယုံကြည်မှုဟလာအားနေသွားလို့ဟလာဒီဥကောက်ပွဲကိုလည်းကျွန်တော်စိတ်ဝင်စားမှုရော့ချသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NLD ကိုပေးခဲ့တဲ့မဲတွေကအဲ့ဒီနေ့မှာရောက်မလာတဲ့ဟာကအဓိကဒီဥကောက်ပွဲရလက်တွေဖြစ်ပေါ်စေကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2015တုန်းကတက်ခဲ့ပါတီကရခဲ့တဲ့မဲရည်အတွက်နဲ့ချိန်ထိုးကြည့်တာဖြစ်ပါတယ်အဲတပူးကလွယ်လို့ပေါ့နော်တကယ်နေရာတွေမှာကျွန်တော်တွေ့ရှိရတဲ့အများကြီးမတွေ့ရှိကြတော့ တ်ခိုင်ပါဗျာတိုးတက်ပြီးတော့ဟလာထောက်ခံမှုရလာတဲ့သဘောမဟုတ်ပဲနဲ့မူရရှိထားပြီးတော့ထောက်ခံမှုအမာခံထောက်ခံမှုကိုတော့လည်းဆက်လက်ထုတ်ခိုင်းလာနိုင်တဲ့သဘောမျိုးတွေ့ရပါတယ်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကတရားဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တာတော့မဟုတ်ပါဘူးလူမှုကင်ရေးပေါ်မှာချိုးပြတ်နေဆိုရင်တက်မဲယုံနေမှာပြောမယ်ဆိုရင်တက်မဲယုံအားလုံးဒီဘက်ကကြက်ခိုင်ရေးဖွဲ့ကိုထောက်ခံထားတယ် NLD ကိုလုံးဝမထောက်ခံချိုးယုံနေဆိုရင်တုံညဆိုပြီးတော့ဖော်ပြထားတာတွေ့တော့စစ်တပ်ရဲ့ရည်ရည်ချက်နဲ့ပတ်သက်လို့ကဒီရွေးကောက်ပွဲမှာထင်သာတွေ့ရတယ်လို့ပြောနိုင်လားခင်ဗျ
Okay so ဒီကနေ့ဟိုပေါ်တော့ဒီတက်တည်ရဲ့ဒီကျွန်တော်တို့ဒီမဲပေးတဲ့အနေထားတော့လောလောဆယ်ကြက်ခိုင်ရေးပေါ်မှာပဲရည်ရည်ပေးတာတွေ့ရပါတယ် NLD ကိုပေးတဲ့ဒီလေဟာလည်းဒလုံးစားတော့တွေ့ရပါတယ်ဆိုတော့လည်းပဲအများစုကတော့တက်ခိုင်ရင်ကိုမဲပြီးတာတွေ့ရပါတယ်ဆိုတော့ဟိုတက်ရဲ့ယက်တီချက်ကရုပ်ရောက်ဖွင့်နေပတ်သက်လာရင်မပြောင်းလဲသေးဘူးဆိုတော့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်တက်ခိုင်ရင်ဆက်လက်ပြီးတော့ကျွန်တော်တို့ဒီအပိမဲ့ထောက်ခံနေရမယ်ဆိုတဲ့ယက်တီချက်မျိုးရှိပါတယ်ဒီယက်တီချက်မျိုးကလည်းဟိုကျွန်တော်တို့ဒီအမိန်ပေးပြီးတော့ပေါ့နော်ဒီ policy သဘောမျိုးပေါ့နော်ဟိုချမှတ်ထားတဲ့တဘောလားသူတို့ဦးကြီးစီရဲ့အယူအဆပဲလားဆိုတော့ပြည်ပြည်ကြကြမပြောနိုင်ဘူးကျွန်တော်တို့ကဒါဟုတ်ပြည်ကြကြဝေဖန်ဖို့တော့ကျွန်တော်တို့ကအထောက်အထားမရှိဘူးတော်တော်လေးပဲပြည်ကြကြကတော့ကျွန်တော်တို့ဒီတက်ရဲ့ရည်ရည်ကြက2015တုန်းကရည်ရည်ကြက်နဲ့မပြောင်းလဲသေးဘူးဆိုတော့ပြရပါလားဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကိုဒီဟာသွေးလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုမျိုးရန်အောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်တင်းကအမျိုးသားတမှုစီဖွဲ့ချုပ်ရဲ့ဘူသူဇနာဌာနဆိုတော့ကျွန်တော်တခုမေးချင်တာကဒီမဲရလနဲ့ပတ်သက်ပြီးတော့ NLD ကခေါင်းဆောင်ပိုင်းတွေချို့ရဲ့တုံ့ပြန်ချက်တွေမှာမျိုးမျိုးကွဲတာတွေတော့ရှိပါတယ်ဥပမာဆိုလို့ရှိရင်ဦးမျိုးညွန်းရဲ့တုံ့ပြန်ချက်တွေကျွန်တော်တို့ကြည့်ရတော့ဆိုရှင်သူကတော့အားမရတဲ့အတန်ပေါ့နော်ဒါပေမဲ့ဦးညံဝင်းဒီဦးညံဝင်းကျွန်တော်တို့တုံ့ပြန်ထားတဲ့ဒီအင်တာဗျူးမှာဆိုလို့ရှိရင်တော့ဒါကကျူတင်ခမန်းပြီးတဲ့အတိုင်းပဲဖြစ်တာပါလို့ပြောပါရခင်ဗျာအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ energy ထဲမှာဘယ်လိုများယူကပ်ပွဲရလနဲ့ပတ်သက်လို့သုံးသပ်မှုတွေရှိပါလဲခင်ဗျာ
အဲနှုတ်စလုံးပေါ့နော်ဒီဆရာဦးမျိုးညွန့်ကိုအင်္ဂလိပ်ညွန့်ဝင်နှုတ်စလုံးကဘုံစံနဲ့ comment ကြပါတယ်ဘာတောင်းလဲဆိုတော့ကျွန်တော်တို့ကဒီပေးထားတဲ့စင်ကစားထဲမှာကျွန်တော်လူတွေ matrix မပေးလို့ရှိရင်တော့ဒီနေရာကြီးရှုံးမယ်လို့ကျိုးခမန်းပြီးသားပါဒါပေမဲ့ကျွန်တော်တို့လူတွေစူးစမ်းလို့ရှိရင်တော့ဒီနေ့ထွက်လာပြီးတဲ့အလုံးတက်လာမှာပေါ့ဗျာနော်အဲ့တော့စူးစမ်းရဲဆိုရင်ခမန်းလေးပဲပေါ်တယ်လို့ရှိပါလေ။အဲ့တော့ဆရာမျိုးညွန့်တော့ကတော့ဒီမာပြင်းနဲ့သွားခဲ့တယ်ဆိုတော့ဆရာဦးမျိုးညွန့်တို့ဆီကတော့အဲဘယ်လိုမှချစ်မြဲအတန်တွေထွက်လာမှာပေါ့။ဒါတော့လည်းမထူးဆန်းပါဘူး။အဲ့တော့နှုတ်စလုံးကကိုယ့်ပုံစံနဲ့ကိုမှန်တယ်လို့ကျွန်တော်ပြောတာချင်းဖြစ်ပါလေ။အဲ့တော့ဒီရုပ်ပေါ်မှာကျွန်တော်တို့ကတင်ငန်းစာယူရမှာကပြည်ခံပြုတ်ပါတီနဲ့တက်မတော်ပေါ့။ကျွန်တော်ပြည်ခံပြုတ်ပါတီနဲ့တက်မတော်ကသူတို့ရဲ့မဲဆန္ဒရှင်တွေကိုလောက်လောက်ကိုတရားပြီးကောင်းလို့ပဲသိင်းကြတယ်အစုတစည်းတဲ့အတိုင်းမေယောချက်ကိုထားနိုင်ပေါ့ဒါမှလည်းကျွန်တော်တို့ပါတီနေနေကမမအိုးစုံကျော်စလာမှာကကျွန်တော်တို့အောက်ခြေပါတီဝင်နေစိတ်တက်အဓိကသူတို့လှုပ်ရှားနိုင်မှု link ပါပါနေဆိုတဲ့အချက်ကိုတော့ကျွန်တော်အသိမပြုမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာကိုမျိုးရံအောင်သိင်းကိုမေးချင်တာကခုနကမဲပေးသူကိုယ့်ကိုထောက်ခံတဲ့မဲပေးသူတွေထွက်လာတာနည်းတယ်ဆိုတာကမဲဆွယ်စီယုံမှုအားနေလို့လားဒါမှမဟုတ်ရှင်ကိုကိုတဲကလူလူကဟိုမချေနှမ်းမှုတွေနဲ့ထောက်ခံမှုကြလာလို့လားဘလို့သုံးသပ်မိပါလဲ
ဒီမှာကျွန်တော်တို့ဟိုနားလေပေါ့2015ကိုပြည်သူလူထုကရွေးကောက်ပွဲလို့မြင်တာမဟုတ်ဘူးဗျဒါကိုဒီမိုကရေစီရေးလှုပ်ရှားမှုတစ်ခုလို့မြင်တာအဲ့တော့ NLD ပါတီကိုလည်းနိုင်ငံပါတီတစ်ခုတက်စားလို့ရှိရင်ဒီမိုကရေစီလှုပ်ရှားမှုမဥဆောင်ဖွဲ့စည်းပြင်မြင်ပြီးတော့ကဒေါက်ဆန်းစုကြည်ကိုလည်းပဲဒီမိုကရေစီဥဆောင်နေတဲ့ခေါင်းဆောင်ပေါ့ဗျာအဖြစ်နဲ့ပါတီဖြစ်မယ်လို့ရှောင်းမှုတို့နဲ့ဝင်ပါခဲ့ကြတာကြာပြီးတော့ငါတို့မဲပေးမှဒီအာဏာရှင်အစိုးရအဲ့ဒီချုပ်ငင်းမယ်ဒါကြောင့်ငါတို့ဝင်ပါမယ်ဆိုတဲ့အသိနဲ့နိုင်ငံလုံးအဲ့လိုမျိုးလို့နိုင်ငံလုံးကကိုယ့်စိတ်ကိုစားပြီးတော့လှုပ်ရှားခဲ့ကြတာပေါ့ဗျာအခုဒီဂျာတိကုတ်ပွဲတွေမှာကကြာတော့ငါတို့ကအစိုးရရွေးပေးပြီးပါပြီငေါ့တော်တော်ကြည့်ပြီးဆိုတဲ့သဘောထားမျိုးပြည်သူလူထုအများစုမရှိနေပုံရတယ်ဗျာနောက်ဆုံးအလဲပဲဒီဂျာတိကုတ်ပွဲတွေကအပြောင်းလဲအကြီးမားကမပေါ်ဆောင်မပေါ်ဆောင်နိုင်တဲ့အတွက်ကြောင့်ဒီပါတီကမှာကွာဒီ mobilization မလို့ရှာမှုနေနေတယ်ဗျာနော်အဲ့တော့ဒါလည်းပဲဒီသူကျွန်တော်တို့ကိုထောက်ခံတော့ထောက်ခံရင်ထောက်ခံတော့ညာလည်းပဲလာထွက်လာပြီးတော့မဲပေးတဲ့နှုတ်ကြွားသွားတဲ့အိကကြောင်းရင်တစ်ခုပါအဲ့တော့ကျွန်တော်တို့အစိုးရအဖွဲ့ကိုစိတ်တက်တဲ့လူတွေရှီကောင်းရှိနေမြဲဒါပြီးအရင်များလို့မများအောင်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်တော့ဒါမဲ့ကျွန်တော်ပြုဆိုင်နေတဲ့အချက်ကဒီပညာတက်နော်ဆော့ဖက်တဲ့ငွေစင်ဝင်စားတဲ့ဒီပုဂ္ဂိုလ်များပေါ့ဗျာအထူးသဖြင့်အမြင်နဲ့နိုင်ငံကြောင်ရှိနေပြောနေလူမှုကွင်းမှာပြောနေဆိုနေကြတဲ့လူတွေရဲ့ကျွန်တော်တို့အနေတီပေါ့အမြင်ပေါ့ကတော့စိတ်မကောင်းလောက်ဘူးဗျာအဲ့ပုဂ္ဂိုလ်များကလည်းအမြင်နဲ့ပြောနေဆိုနေတဲ့အတွက်ကြောင့်လူတို့အပေါ်မှာလုံးဝနေစုံနေရှိတယ်ဒါကတော့ကျွန်တော်တို့ view ဆန်တဲ့အချက်ကိုကျွန်တော်မြင်ပါတယ်နောက်တစ်ခုကဝန်ထမ်းတွေထောက်ခံမှု သိတာကြောက်ပါလို့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမျိုးရန်အောင်တင်အောင်ကိုတိအောင်လီလိုင်းမမခဏနေပြီးပါအောင်ခင်ဗျာကျွန်တော်တရရှင်တွေဖိတ်ခေါ်ကြပါတယ်တရရှင်တွေကကိုခမောင်လွင်တူတူတူဆွေးနွေးမြင်မြလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ညာကျွန်တော်ကြာကြာဒီကောင်းနေအချက်တည်းပြည့်ရတယ်ဆံပါတစ်ချက်ကတော့အဲဒီအစိုးရအရင်တစ်ခါကာလအတွင်းပါလက်လက်ရအချင်းဒီဒီရာကြီးသူစိတ်အာရုံတော့အောင်ခဏလေးတွေကြောင့်ဒီလိုထောက်ကမ်းကြဆင်းတာအကျိုးဖြစ်ပါတယ်နံပါတ်2အချက်ကတော့ဟောအဲ့ဒီအဲ့ဒီဘာလို့ဒီမှာဒီလိုဒီဒီလိုဒီအားလုံးအားလုံးကျင်းနေဒီလိုဒီအားလုံးနဲ့ရှင်းရှင်းလေးအားလုံးကျတော့ဖြစ်ပါတယ်နံပါတ်3ချက်ကတော့လက်ရချင်းဒီဒီရာနေဒီစောင်းနေကြဆင်းစောင်းနေကြတဲ့အရင်ဒီလိုလေးအားလုံးလာကြည့်လို့ကြာဖြစ်တယ်တန်းသားကြီးတွေလာတယ်နည်းနည်းလေးနည်းနည်းလေးပြောလို့အားလုံးလာကြည့်ရင်တန်းသားကြီးတွေလာပြီးဒီလိုမျိုးကိုမရှိချင်လို့ကြောင်ဖြစ်တယ်တို့ကျွန်တော်သိရတာတမတော်ချက်နေတဲ့နောက်ဆုံးချက်နေရတော့ CSC ပါတီကိုချိန်ရခြင်းအကြောင်းရင်းကတော့အကြောင်းရင်းကတော့ဒီမှာဒီနိုင်ငံရေးကစားခွက်တွေနိုင်ငံရေးလက်ခွက်တွေကိုမချောင်းနိုင်တဲ့ကြီးတွေကြောင့်ဖြစ်တယ်တို့ကျွန်တော်ယူပါရခင်ဗျာ
ဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါကျွန်တော်နောက်တူတစ်ခါလေးဖိတ်ခေါ်ကြပါလေကိုလှမောင်လေးလိုင်းပေါ်မှာရှိပါလေကိုလှမောင်တူတူဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဗျာအော်တူတူဆိုတော့အခုယူကောက်ပွဲကိုလည်းဟိုပြည်သူများမဲလာမပေးကြဘူးဗောဗျာအာမဲပေးစီခြင်းပါတယ်2020မှာလည်းအန်ဒီကိုနိုင်စီခြင်းပါတယ်အဲ့တော့နိုင်ဖို့ဆိုတာကလည်းဟိုတောင်အောင်ဆန်းစုကြည်ကိုယုံကြည်ပြီးတော့ကျွန်တော်ကဟိုမဲပေးတယ်လို့ပဲထင်တဲ့အတွက်ကြောင့်တော်ဆန်းစုကြည်ကဟိုပါတီကိုပြန်မှပဲနိုင်မယ်လို့မြင်နေပါတယ်နိုင်မယ်ဆိုတာကိုအစိုးရဖွဲ့နိုင်မှာကိုပြောတာပါအဓိကပြောချင်တာကတော့မဲမလာမပေးတဲ့သူတွေကိုအခု NLD ရဲ့ကြီးညာချက်ပေါ့ဗျာကြီးညာချက်အမှတ်17/2018မှာ၄ရက်နေ့ကထုတ်တာနော်အဲ့ဒီမှာဆန္ဒမဲလာရောက်ပေးခဲ့ကြသူများအားလုံးကိုလည်းလေးစားစွာအတိမတ်ပြုပါကြောင်းဂုဏ်ပြုမှတ်တမ်းတင်ပါအပ်ပါသည်အဲ့တော့မဲမပေးတဲ့သူတွေကိုမဲပေးအောင်လုပ်ရမှာလားအဲ့လိုမျိုးထိလုံးနေလောရမှာလားဆိုတော့ကျွန်တော်ကဘဝလုံးမဆောင်ဖက်ပြန်မေးချင်ပါတယ်အန်တီကိုလည်းအဲ့ဒါပြန်ဖတ်ကြည့်ပါဦးလို့ဦးအောင်ရွှေလက်ထက်မှာဒါမျိုးတစ်ခါမှမရေးဘူးပါဦ
းဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးပါကျွန်တော်ကိုတီးလက်မှုပါဒီခါလေးဖိတ်ခေါ်ချင်ပါတယ်ကိုတီးလက်မှုဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီလက်ရှိအစိုးရအဖွဲ့အစည်းကနော်2015ရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းနော်လဲဦးနော်ရအောင်ဆွဲဆောင်မလို့မီဒီယာတွေပြောပြခဲ့တာရှိပါလေခင်ဗျာနောက်ပြီးတော့နော်လက်ရှိအစိုးရရဲ့လုပ်ငန်းစဉ်အားလုံးဟာလက်ရှိအစိုးရတက်လာပြီးကတည်းကစစ်တပ်ဟာနော်သူ့ရဲ့လက်ရှိအစိုးရကိုနော်မဲချအောင်နော်ပြည်သူတွေသူ့ရဲ့စိတ်ဓာတ်တွေကနော်လက်ရှိအစိုးရပေါ်မှာနော်ညှို့ညင်မှုဖြစ်အောင်စစ်တပ်အဖွဲ့အစည်းကလှုပ်ဆောင်နေတာတော့ကျွန်တော်တို့မြင်ရပါတယ်ခင်ဗျာဘာလို့လဲဆိုရင်နော်2015ရွေးကောက်ပွဲမှာအနိုင်ရပြီးတော့စစ်တပ်ကတိုင်းရင်းသားတွေလိုက်တော့တိုက်ခိုက်တယ်เนาะနောက်တော့ပြဿနာအမျိုးမျိုးသူတို့ဖန်ပြီးပေးခဲ့တယ်အဲ့ဒီမှာเนาะဒေါက်တာစိတ်ကြီးကနိုင်ငံတကာရဲ့ပုံရိပ်ကိုကြားဆင်အောင်လုပ်ခဲ့တာပြီစစ်တပ်ပါပဲအဲ့အကြောင်းမို့2020ရွေးကောက်ပွဲမှာเนาะဒေါက်တာစိတ်ကြီးနဲ့တော်တော်လေးအကျင့်နဲ့ရင်ဆိုင်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာကိုတိလက်မှုကျေးဇူးပါကျွန်တော်ပြန်နိုင်စနေသူတွေကိုပြန်လှည့်ပေးကြပါလေကိုမြဲဦးရန်အောင်တိန်ကိုပြန်ဖိတ်ခေါ်ကြပါလေကိုမြဲဦးရန်အောင်တိန်ခုနကစွန့်နေသွားတဲ့အထက်မှာကိုခမောင်လွင်ကိုလှမောင်ဆွေးသွားတဲ့အထက်မှာဒီအမျိုးသားခွင့်စီဖွဲ့ချုပ်ကိုနည်းနည်းလေးဝေဖန်ထားတာလေးပါပါတယ်ပါတီတွင်းအားနေချက်ဖြစ်တယ်လူလူအဆောင်နေပူကြီးလာတယ်ဒီချက်တွေကြောင့်ဖြစ်တယ်ဆိုတဲ့ချက်လေးထောက်ပြပါလေကိုမြဲဦးရန်အောင်တိန်ဘလူများတုံများဆွေးနေလို့ပါလေ
ဟုတ်ကဲ့ကျွန်တော်တို့အနိုင်ရပြီးတဲ့အချိန်မှာပါတီကိုအောင်ဆိုင်မှုနည်းလာတယ်ဆိုတော့ကျွန်တော်တို့ဝန်ဆန်းပါပါဒါမှမဟုတ်အခုတော့ဆိုးဆရာဆွေးနွေးရတဲ့ဒီပေါ့နော်ဒီတခြားပုဂ္ဂိုလ်များကကျွန်တော်တို့ပါတီဘိုးကြောင့်ဆရာလောက်လာတယ်ဆိုတော့လည်းအမှန်ပါပဲဆိုတော့နောက်ဆုံးလုံးကိုကျွန်တော်ပြင်ဆင်ရမှာပါကျွန်တော်ပါတီတွင်သူရဲ့ကြီးတွေပေါ့နော်ရဲ့ကြီးတွေကိုပြန်လဲပြီးတော့စုစည်းတော့ပြန်ပြီးတော့ဟိုစီးလုံးလောင်လို့ပို့ရင်ကျွန်တော်တို့တိကျလက်ဖြစ်အောင်ပြန်လဲဆောင်ရွက်ပို့ရင်နောက်တစ်ခုကကျွန်တော်တို့နေနဲ့အပြင်ပအတိုက်ခိုက်ကြည့်လို့ဘယ်လိုမျိုးကောက်ွယ်မလဲဆိုတော့ကျွန်တော်တို့လိုပါတယ်ဗျကျွန်တော်တို့ကကိုတီဟာဒေဆန်နေတော့တူမျိုးပဲကျွန်တော်တကယ်တော့ဒီနေရှင်းလေးဝိုင်းနေရာတွေကြည့်လို့ရှင်စိတ်ကန်းလိုနေရာမျိုးကတော့ကျွန်တော်ကကြူပြီးတော့ဒူးထားပြီးသားပါဒါရှုံးနေနိုင်ကြီးရှိတယ်ဆိုတော့ဒါမင်းမတူပြီးရှုံးသွားတဲ့ကိစ္စနေရာကိစ္စမျိုးနဲ့တမှုရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးထို့သူကြီးနာရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးဘာဖြစ်သမီးလဲဆိုရင်မတူပြီးမှဆိုရင်ကျွန်တော်တို့ကတိုင်းနာရီရဲ့မာမေးဖက်မှုတွေးရမှာအကယ်၍တိုင်းနာရီကမာမေးမဖွဲ့ဘဲနဲ့တပွဲတပြားစီဝန်ကြိုင်မဲ့ဆိုရင်ကျွန်တော်တို့ပါတီနိုင်မှာပါဆိုတော့တမူကတော့သူချတဲ့ကိစ္စပါငါကိုတရားပြီးတော့တို့ပဲတမူရှုံးတဲ့ကိစ္စတည်းကျွန်တော်ပါတီအားနည်းလို့ဆိုတာအင်ရှားနေပါလေဒါကတော့ 怎么给上那固定的训练对错我们嘛嘞啊这样来说过是来对一千千老啊节目一千几哦不挂牌那个第一个把第一个你比如看到没有呢我们国一时一破过啊并没有去我安那个的结果一个叫面嘛嘞也不够也接的过来话都想我安那个路线都叫面嘛嘞他说路线都比他们接到你今天所以然后那个帮他了不把地安尼下来办嘞，在那里忙比不来办嘞，那突然间提前票也忙比原来办完嘞，哎，就等你等你啊，不管你们住吧，哎，就等白天嘛呗，然后那些今天不流行那种没流行，走路少快点嘛啦，你看这样，路路也路路也都下不完，夏天那种住吧，然后工人都有吧，然后嘞，你那当时信息够快个，走路把地个搞满嘞，沟通有相关啦，我走路这个搞了就没嘛嘞，路基地个把地先先保边。
OK, jangan di mana cep macam naga, pion mesuhi kuna naga ku mian yang tu pion lekam tenari mahami pula kita lepa awal. Jadi kan pion mesuhi siapa esen nadi rupa tu cina nadi pariye mahami ciri wa. Lepas di rupa diri ka aku tiga lupa lale pion lalu tenar di dalam tenar pariye lale buah kau lale. Lepas nanti awak selalu di dalam mian di dalam nadi ini tenari ni apa tu blue tu borat tam le di dalam esen pion mula.在你身边嘛，还没露脸嘛，不露面都在米里面。
然后今朝五点多上面包边，然后今朝哦，那张生阿里个嘞，妈咪婆子在那边。然后大家知道，阿张来说了，今朝先让妈咪别别在幼儿园里面底个，我婆子在那包边。阿都哦，咱哦，没对嘛那玩嘞，的 CRT 所以幼儿园里啊，阿婆都婆的。今朝今朝妈咪婆子在那，他妈嘞在那里用钱，今朝不要来不如用钱嘞。啊，大家喽。是是一时的，你得不过是那家伙吧？喏，啊，古说前面个前那个，啊，哦，先我办的我了，你看啊，吃杯康龙没？你看前面个前面一样的咋办嘞？个前面也玩的没收入些，这老路个前面，那上个路也去没玩下老古，啊，古个前面帮我也玩玩嘞，啊，个前面嘛没破玩嘞，也来得古吧？怎么嘞？给为啥没经常有我没出比如些喏，这老内嘛吧？你今天有我，走路跟那里，那这么别给了，走路少那个娃嘞。哎，都是那家的，伢的西巴嘞，本来就是在那里呢，走路妈咪婆婆路来路了，走那嘛嘞。
好，给伢姑娘等一下，就话，就那姑弟好，第二年不得路呗，什么意思嘛嘞？在那地道里嘛，在那巴地阿高那里，在那巴地呢，妈咪没破那边呢，那里说那太那汤的什么，说要破那嘛嘛，姑弟阿面对着嘛嘞。
好嘅，第二个呀，哦，戴安娜的呢，就是的，戴安娜的，但其他像戴安娜，巴蒂的阿刚啊，哈，不能叫人的，因为的，就是的，在其他生呀，就是巴蒂拍戏，那个啥，主要拍戏，阿内杰叫啊，皮包了，皮包的，说的其他生呀，就是今年主要的，但主要的也，你讲的今年主要的，包括阿内杰的奖，就是的，其他个，比如呀，什么安内有阿古嘞。我阿哥也阿尼比了，就是说的阿不如阿妹阿皮大，就是去年的嘛，在宝岛山里面家里，给家里我们长寿给家里弄过，有给家里的啥比了的看嘛，就是说的，你那山呀，就没山那些的，你家人那里呀，这个也阿叔帮的，这个也你那边嘛，出到那里，你把你的年纪大了，你那个你那里有没阿弟都属于了阿哥了，是吧？哎呦，阿哥也阿尼比了，就去年的宝岛山家的，比如啊。就是你，你那人嘛，去的巴黎云山几大一天啊？你那人嘛，去的在那巴黎的，就把会议都去跑的。就哎呀，好，咱人家龙王去的，就是你那人嘛，去的巴黎的啊，离他们比较对面的比阿罗啊，那边的太路子，最近老生疏的路，就是你南美的快了比较，就是你那人，就是你那个有苏木的不苏木酒厂的干嘛？就是你们对比路那样没嘛？啊，那样是多了哈，阿罗这个他。哦，对就是啊，怎么说？你 encouragement 不咯？你阿伯不不不靠阿爷了不咯？就在那也那个也，你在那巴黎也那个也，得了嘛？你好了，真不带个嘛？只不过你奥曼干的啥子？比如啊，你比如第二部讲六道嘛，说哎呦，没他们嘛？哎，那里边这边讲讲没几遍，比如啊，马上就完了。那电动就那电动完了没？马后不就是就是就是说电再低了，就是那好了些嘛？车载不咯？第二部是啊，都特地的没有，特地使用的没有，都是叫做原来个在牛皮装的。所以你跟啥哈？八点半的车呢，特地的没使。哦，那我们车古车载没？那我们车奥米伽车载没？就是什么比较的？一八零一的，你那嘛？现在的八零一的，我说再看一个，就是的 N L U 啊，在哪里呢？是吧？阿刚的在哪？你在保险里面，妈没配过亏啊？没亏了，妈比不咯？是吧？
ီရက်ကဖြစ်ဖို့ဖြစ်လာမယ်လို့ထင်တယ်။တိုးတော်လည်းပဲ NLD ကမူလမဟာမိတ်ကျွန်တော်တို့အယူဆပါတော့ view ဟာရှိခဲ့တော်လည်းပဲအဲ့ဒီ view ဟာကို2015မှာဆက်ပြန်ပြောတော်မလို့ပြန်ကောက်ကင်မှုတော့ကိုသူ့အနေနဲ့နိုင်ငံရေးအခက်အခဲရှိကောင်းရှိနိုင်တယ်။ဆိုတော့ဒီပေါ်မှာသိပြီးတော့တွက်ပြီးစဉ်းစားနေမယ်ဆိုလို့ကျွန်တော်တို့တက်ဆိုင်ရစားပါမှာပဲ။အခုကျွန်တော်ဒီနည်းပြီးလာမှာပေါ့နော်။ရသွားသူရသွားနိုင်တယ်ဆိုတော့တက်ဆိုင်ရဒီမှာကျွန်တော်နှစ်ခွက်သတိထားမိတယ်။တစ်ခွက်ကပါလဲဆိုတော့ဒီတင်ရကအခုနိုင်သွားတဲ့နေရာမှာ2015တော့ဒီကျွန်တော်တက်ဆိုင်ရမပြိုင်ခဲ့ဘူး။သူ့ရဲ့မဟာမိတ်ကပြိုင်ခဲ့တယ်ဆိုတော့တက်ဆိုင်ရကဒီမဟာမိတ်ဒီတိုင်းတော့မဟာစိတ်နိုင်ငံရေးကစားတော်သူကတော်တော်လေးသဘောပေါက်ပြီးတော့ခြေလမ်းပုံပြီးတာနေတာတွေ့ရတယ်။မတူပြီပါဆိုလို့ရှိလို့ရှိလို့ဆိုရင်သူ့ဝင်မပြိုင်ခဲ့ဘူးဒီတစ်ခေါက်ပဲ။သူ့ဝင်မပြိုင်ခဲ့တဲ့အတွက် energy ရှုံးသွားတယ်။အဲဒါသူ့ဝင်ပြိုင်ခဲ့တယ်ဆိုလို့ရှိလို့ဆိုရင်ဒီရောချက်ခံရေးမဲကိုတချို့ကွဲသွားပြီးတော့တချို့ချင်းပါတီမဲကိုကွဲသွားပြီး energy နိုင်သွားမယ်။ energy ကိုရှုံးပြခြင်းနဲ့ဆိုချက်ခံရေးလုံးဝဝင်ပြိုင်မယ်နောက်ဆုံးလိုက်ပြတော့မလို့အခုမတူပြီပါ energy ရှုံးသွားတယ်။ဆိုတော့ကျွန်တော်ပြောချင်တာမဟာစိတ်ဒီတိုင်းမှာဒေတာတွေမှာမဟာစိတ်နိုင်ငံရေးနဲ့ပတ်သက်ပြီးကျွန်တော်တို့တက်ခိုင်ရစာပြားတာလေပို့ပြီးတော့သူ့ရဲ့တွက်ချက်ဒီဟာတွက်တင်းတကိန်းနဲ့မှန်နေတယ
်ဟုတ်က
ဲ့အဲ့ဒီအနေနဲ့ဒီချိန်မှာတော့ကျွန်တော်ထင်တယ်တိုက်ပြီးတော့ဒီကိစ္စဒီဒီဒီကျွန်တော်တို့မဟာမိတ်မှုကိုသူ့တွေတိုက်နင်းမှုသူအဲ့လိုပြီးတော့ပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိုမြေဦးနဲ့ရန်အောင်သိန်းကိုမေးချင်ပါလေခင်ဗျာကျွန်တော် second 30လောက်ပဲချိန်ရအဓိကဒီကြိုတင်မဲ့ကိစ္စ2012မှာတော့အကြီးကျယ်ဖြစ်ခဲ့တယ်2015မှာမဖြစ်တော့ပါပဲဒါပေမဲ့မြကြီးနာမှာအခုလိုကြိုတင်မဲ့အတန်တွေကျွန်တော်ပြန်ကြရတယ်လာမယ့်ရွက်ကောက်ပွဲတွေမှာကြိုတင်မဲ့နဲ့ပတ်သက်လို့စိုးရိမ်စရာတွေရောထပ်ရှိနိုင်သလား
โอเคကျွန်တော်တို့ဒီမြကြီးနားကကြိုတင်မဲကခုဘက်ကမဲတွေခိုင်မြခိုင်လုံးနေနေပြဿနာမရှိပေါ့ဗျာအခုကသူကဲကိုပြန်ဆုံးတော့ရေးကြည့်လာပြီဗျအဲ့တော့ရုပ်ကဘကော်မရှင်နေနဲ့လည်းပဲချင်းချင်းစီကံမျိုးဒီတက်ပို့ပြီးတော့ညှတောင်းလို့ပို့လို့လို့မြင်ပါတယ်ပို့ပြီးတော့ညှတောင်းတယ်ဗျာဒီတက်ပို့ပြီးတောင်းလို့ပို့လို့လို့မြင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ဒီလိုင်းစီစဉ်အချိန်ဆစ်သွားလို့ပါပေါင်ဆွေးနွေးပေးတဲ့ကိုတီဟာသူရဲ့ကိုမျိုးရန်အောင်တင်ကောင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ဒီလိုင်းစီစဉ်ကိုတော့ဒီမှာပဲညှနာကိုပြေးပါခင်ဗျာ
ထလို့သူမဆုံမနဲ့အတူကုသညုံအစီအစဉ်တင်ဆက်တဲ့တရားလေးလိုင်းရှင်နေခန်းကိုကြားခဲ့ရတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ30နဲ့50တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမှတင်ထိုက်ကပြောပြပေးပါဦးသဘောရာတီတသာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့မှာလွှတ်တော်တဲ့ကိုမဲပေးရွေးကောက်နေကြပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတယာရုတက်တန်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလဒ်တွေကအမေရိကန်နိုင်ငံရေးမှာအာဏာချေညှိမှုအပြောင်းအလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်တက်တန်းနှစ်နှစ်အတွက်လည်းအပြောင်းအလဲဖြစ်နိုင်ပါတယ်အောက်လွှတ်တော်အမှတ်နေရာ435နေရာမှာအလုံးပြန်လဲရွေးကောက်တင်မြှောက်မှာဖြစ်ပြီးအထက်လွှတ်တော်အမတ်နေရာတရားတဲက35နေရာနောက်ပြည်နယ်50တဲကပြည်နယ်36ခုတို့ကအုပ်ချုပ်ရေးမှုတွေကိုရွေးချယ်နေကြတာဖြစ်ပါတယ်။အီရန်နိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့အကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုအစုလိုက်အပြုံလိုက်မြုပ်နှံထားရနေရာ200ကျော်တွေ့ရှိရတဲ့အကြောင်းကုလသမဂ္ဂကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။အီရန်အာဏာပိုင်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထံကအချက်လက်တွေကိုအခြေခံပြီးကုလသမဂ္ဂလူ့ခွင့်ရေးရုံးနဲ့အီရန်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်တို့ကထုတ်တဲ့အစီရင်ခံစာထဲမှာအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေမှာတည်ဆုံးသူ6000ကနေ12000လောက်အထိရှိတယ်လို့ဖော်ပြထားပါတယ်။အီရန်နဲ့ဆက်အနီးအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရာပြည်နယ်တွင်မှတာလီဘန်တပုန်တို့ကရဲတပ်ဖွဲ့ဝင်20ကျော်ကိုတပ်ဖြတ်ပြီးအရေးပါတဲ့ရဲတပ်ဖွဲ့အစခန်းတစ်ခုကိုသိမ်းယူထားကြောင်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ Pesh Eco ခရိုင်မှာညချိန်တိုက်ခတ်မှုဖြစ်ခဲ့ကြောင်းအာဖဂန်စစ်တပ်အရာရှိကဒီကနေ့အတည်ပြုပါတယ်။နိုင်ချင်းနဲ့ချီကြမြင့်ခဲ့တဲ့တိုက်ခိုက်မှုအတွင်းတည်ဆုံးထံရရသူအရေးအတွက်အတိအကျသိရဖို့တော့အာဏာပိုင်တို့စူးစမ်းနေကြဆဲပါရှင် ။တရင်အချင်းချုပ်ကမှတင်ပြထိုက်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz တင်းနဲ့တည်တည်တုံညလိုင်းဒိုမီတာ40 kHz 940လိုင်းဒိုမီတာ53 kHz 5809နဲ့လိုင်းလံမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းစာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.